Welcome to the Voice of America in Burmese.
ငလာ မနေ ခင် ပါ ခင်ဗျာ VOA America အသံ မြန်မာ ပိုင်း အစီအစဉ် ရဲ့ 2020 ပြည်နှစ် ဇူလိုင်လ 24 ရက် တောက်ကြ နေ မနေ ခင် အစီအစဉ် တွေ ကို မြို့တော် Washington DC က နေ စတင် ထုတ်လွှင့် ပေး နေ ပါ ပြီ ဒိုင်နိုမီတာ 30 40 48 တို့ က နေ ဖမ်း ယူ နားဆင် နိုင် ကြ ပါ တယ် ခင်ဗျာ COVID-19 အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကို ပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ အခုအရင်ဆုံး ထိပ်တန်းရောက်သတင်းတွေကို ကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးသွားပါမယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ အမေရိကန်နိုင်ငံ Washington DC မြို့အခြေစိုက် Georgetown တက္ကသိုလ်တို့နဲ့ပူးပေါင်းပြီး နိုင်ငံအသီးသီးက COVID ကပ်ရောဂါအပါအဝင် ကျန်းမာရေးပြဿနာတွေကို စနစ်တကျဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တဲ့ database အချက်အလက်စုဆောင်းထားတဲ့ဌာန COVID Law Lab ကိုစတင်တည်ထောင်လိုက်ပါတယ်။ အဲ့ဒီ database ထဲမှာတိုင်းပြည်အသီးသီးကကာယယောဂဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာတွေ quarantine ဆိုင်ရာပြဋ္ဌာန်းချက်တွေယောဂအခြေအနေစောင့်ကြည့်တာနှာခေါင်းဆီးတက်ဖို့နဲ့တဦးနဲ့တဦးခက်ခေါက်ခေါက်နေကြဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တာတွေကုသရေးအတွက်ဆေးဝါးရရှိမှုအခြေအနေနဲ့ကာကွယ်ဆေးတို့အပါအဝင် COVID အရေးကိစ္စတွေကင်တွယ်ဆောင်ရွက်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုစုဆောင်းထားမဲ့နေရာဖြစ်ကြောင်းကြာသပတေးနေ့က COVID-19 ဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ ဒါပြင် COVID Law Lab မှာ COVID-19 နဲ့ဆိုင်တဲ့ဥပဒေပြဋ္ဌာန်းချက်တွေနဲ့အဲ့ဒီပြဋ္ဌာန်းချက်တွေကလူမှုကျန်းမာရေးဆိုင်ရာဥပဒေတွေအပေါ်ဘယ်လိုတည်ရောက်မှုရှိသလဲဆိုတဲ့အချက်တွေပါစုဆောင်းထားမှာဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ဒေတာဘေ့စ်ဟာတိုင်းပြည်အသီးသီးကကာယယောဂဆိုင်ရာဥပဒေချမှတ်ပြဋ္ဌာန်းမှုပြင်ဆင်ကြတဲ့အခါ မှန်ကန်တဲ့လက်ညှိုးမှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ကာယယောဂကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာဒီဥပဒေတွေကအစိုးရတွေအတွက်အရေးပါတဲ့အချက်ဖြစ်တာကြောင့်ဒီဥပဒေတွေကိုအကောင်းဆုံးဖြစ်အောင်စီမံဆောင်ရွက်ဖို့ကအရေးပါကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ကာယယောဂဆိုင်ရာအချက်အလက်တွေနဲ့တိုင်းပြည်တွေထပ်တိုးလာတာနဲ့အမျှဒီ database ဟာလည်းကြီးထွားလာမှာဖြစ်တယ်လို့ဆိုပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကို တရုတ်တို့ကဝယ်လိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရဲ့ပြောကြားချက်ကို WHO အကြီးအကဲကပယ်ချလိုက်ပြီးကိုရိုနာဗိုင်းရပ်စ်ကိုနိုင်ငံရေးနဲ့မရောရှက်ဖို့သတိပေးပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဗြိတိန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေကိုပီရှာလွတ်တော်အမတ်တင်တဲ့ပို့ထူးနေ့ကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြောင်း Times of London သတင်းစာမှာဖော်ပြပါတယ်။တက်ဒရိုစ်ကိုတရုတ်အစိုးရကဝယ်လိုက်တယ်ဆိုတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေရရှိထားကြောင်းနဲ့ သူ့ကို WHO အကြီးအကဲအဖြစ် 2019ခုနှစ်မှာခန့်အပ်လိုက်ခြင်းဟာပြည်သူ့ချက်တွေရဲ့ကြာဆုံးခန်းကိုရောက်သွားစေကြောင်းလဲလွတ်တော်အမတ်တင်တဲ့တွေ့ဆုံမှုအတွင်းဝန်ကြီးပွန်ပေကပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီလိုပြောဆိုမှုတွေအပေါ်ကြာသပတေးနေ့ကပြုလုပ်တဲ့ COVID-19 သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအခုလိုတုံ့ပြန်လိုက်ပါတယ်။
And the comments are untrue and unacceptable and without any foundation for that matter.
အဲ့ဒီလိုပြောဆိုမှုဟာမမှန်ကန်တဲ့အပြင်လက်ခံနိုင်စရာမရှိကြောင်းဒါဟာအခြေအမြစ်မရှိတဲ့ပြောဆိုမှုသာဖြစ်ကြောင်းခုချိန်မှာရင်ဆိုင်နေရတဲ့အကြီးအမားဆုံးချိန်ချမှုဟာကာယယောဂကိုနိုင်ငံရေးနဲ့ရောရှက်တဲ့ကိစ္စဖြစ်ကြောင်း Tedros Ghebreyesus ကတုံ့ပြန်ခဲ့တာပါ။WHO ရဲ့တခုတည်းသောအာရုံစိုက်လှုပ်ဆောင်မှုဟာလူအသက်ကယ်တင်မှုဖြစ်ကြောင်းနဲ့အဲ့ဒီလိုပြောဆိုမှုတွေကြောင့်လမ်းကြောင်းပြောင်းသွားမှာမဟုတ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ကြာသပတေးနေ့အစောပိုင်းကဒိမတ်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေကို တရင်တော့တင်တဲ့တွေ့ဆုံစင်မှာတော့အဲ့ဒီကိစ္စအတွက်မေးခွန်းမထုတ်ခဲ့ကြပါဘူးခင်ဗျ။အမေရိကန်နိုင်ငံတက်ဆတ်ပြည်နယ်ဟျူစတွန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်အစိုးရဘက်ကလည်းလက်စားချေတဲ့အနေနဲ့အမေရိကန်ကောင်စီဝန်ရုံးတချို့ပိတ်ပစ်ဖို့ညွှန်ကြားချက်ထွက်လာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ပိတ အကြံပြုချက်တွေထွက်ပေါ်နေတာမှာသမ္မတဒေါ်နယ်ထရမ့်ကနောက်ထပ်တရုတ်ကောင်စီဝင်ရုံးနဲ့ပိတ်ပစ်ဖို့ပြောဆိုမှုတွေရှိနေတာကြောင့်ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကိုပိတ်ပစ်ဖို့တောင်းဆိုမှုတွေလည်းပါဝင်ပါတယ်။အပြန်အလှန်ကောင်စီဝင်ရုံးနဲ့ပိတ်တာတွေအရှိန်မြင့်ဖြစ်ပေါ်လာရင်တရုတ်အမေရိကန်ဆက်ဆံရေးဟာအခြေအနေပိုဆိုးသွားနိုင်ပြီးဒီတဲ့ပိုဆိုးတဲ့အခြေအနေပါဖြစ်လာနိုင်တယ်လို့ VOA ကမေးမြန်းထားတဲ့သုတေသီနှုတ်ကသုံးသပ်ပါတယ်။အခြေအနေတွေဟာပိုဆိုးလာပြီးဒါဟာစစ်အေးတပ်ခွဲကိုအမေရိကန်နဲ့တရုတ်တို့ကတဆင်ချင်းတိုးမြှင့်လှုပ်ဆောင်လာကြတာလို့ဟောင်ကောင်အခြေစိုက်နိုင်ငံရေးသုံးသပ်သူဆမ်ပူကပြောပါတယ်တရုတ်အမေရိကန်ဆက်ဆံရေးဟာကိုရိုနာဗိုင်းရပ်စ်စဖြစ်တဲ့အချိန်အထူးသဖြင့်တရုတ်ကဟောင်ကောင်လုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာအနေဆုံးအဆင့်ကိုရောက်လာကြောင်းဘေကျင်းမြို့ရမ်မင်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက္ခရှင်ယင်ဟောင်းကလည်း VOA ကိုပြောပါတယ်ခင်ဗျာ မေရိကန်တန်တမာတွေတည်ဆောင်လာတဲ့လေယာဉ်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုပို့ထုနေကထွက်ခွာသွားပြီဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စီဝင်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားကတန်တမာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းတရုတ်မှာရှိနေတဲ့အမေရိကန်တန်တမာတွေအပြောင်းလဲလုပ်ဖို့အမေရိကန်ဘက်ကအရှင်မြင့်ဆောင်ရွက်လာတာပါ။အရေးအတွက်အတိအကျမသိရတဲ့အမေရိကန်တန်တမာတွေကိုတင်ဆောင်ထားတဲ့လေယာဉ်ဟာပို့ထုနေနောက်ပိုင်းမှာဝါရှင်တန်ကနေထွက်ခွာသွားကြောင်းဒီကိစ္စနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာပီရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းမေးမြန်းမှုတွေကိုအမေရိကန်နိုင်ငံရေးဌာနကချက်ချင်းတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။နိုင်ငံရေးဌာနအတွင်းပေးပို့တဲ့ဇူလိုင်လ18ရက်နေ့အီးမေးလ်စာထဲမှာတော့ဝါရှင်တန်ကရှန်ဟိုင်းကိုလေယာဉ်ဆီလွတ်ဖို့စီစဉ်နေတဲ့အကြောင်းကိုရေးသားထားတယ်လို့အဲဒီစာကိုတွေ့ခဲ့တဲ့ရိုက်တာသတင်းမှာဖော်ပြပါတယ်။လေယာဉ်ဟာမူလကစီစဉ်ထားတဲ့ရက်တက်ဆော်ပြီးထွက်ခွာသွားတယ်လို့လည်းဆိုပါတယ်။မူလအစီအစဉ်ကတန်ကျင်းနဲ့ဗေကျင်းမြို့တို့ကိုဇူလိုင်လ29ရက်နေ့မှာလေရင်ငါပြီးပို့ဆောင်ဖို့စီစဉ်ခဲ့တာဖြစ်ပြီးဂွန်ဂျိုးမြို့ကိုသွားမဲ့လေရင်ကတော့ရက်အတိအကျမစီစဉ်ရသေးဘူးလို့ဆိုပါတယ်။အမေရိကန်တန်တမာနေအနေနဲ့ကွဲကွာနေတဲ့မိသားစုတွေနဲ့ပြန်လည်ဆုံဆွေးခွင့်ရကြမှာဖြစ်တယ်လို့တန်ယုံတီးတီးရဲ့အကြီးအကဲတွေကိုလည်းလူစားထုတ်ခန့်အမှာဖြစ်ကြောင်းအီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်။ COVID-19 ကြောင့်တရုတ်နိုင်ငံကနေပြန်ခေါ်ထားတဲ့အမေရိကန်တန်တမာနေကိုလူစားထုတ်ပြန်ခန့်အပ်ဖို့အစိုးရကစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တမန်ဘက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်မျိုးစင်ဆက်ပါခင်ဗျာ VO ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်တူဂျုံမြို့မှာကြာသပတေးနေ့တနေ့တည်းယောဂကုသသူပေါင်း366ဦးရှိခဲ့တဲ့အတွက်အရင်သတင်းပတ်၄ရက်ကယောဂကုသမှု300ရှိခဲ့တာထက်ကျော်လွန်သွားပြီလို့တူဂျုံမြို့ရဲ့ဝန်ယူကိုကိုကက်ကပြောပါရယ် COVID-19 ကပ်ယောဂဟာကိုရိုနာဗိုင်းရပ်စ်ကနေဖြစ်ပွားတဲ့ယောဂပါအခုသတင်းပတ်တွင်လူပေါင်း4926ဦးကိုဆန်းသတ်ခဲ့တာကြောင့်ခုလိုယောဂကုသသူရေအတွက်လည်းတိုးမြင့်လာတာလို့ဇင်းစာရှင်းလင်းပွဲအတွင်းကိုကိုကက်ကပြောပါရယ်ဗိုင်းရပ်စ်ပိုးပင်းတဲ့လက္ခဏာတွေကိုလည်းတွေ့နေရပါတယ်မကြာသေးခင်ရက်တွေအတွင်းတိုးမြင့်လာတဲ့ကုသမှုရေအတွက်ဟာလူငယ်တွေကညာဘက်ဖြောဖြောရေးရှိတဲ့နေရာတွေစီသွားကြတဲ့တခုလဲသောအကြောင်းပြချက်ဖြစ်တယ်လို့ဆိုပါရယ်။ယောဂဘုကုသမှုဟာအသက်အရွယ်ကျင်းသူတွေနဲ့ပုံမှန်အိမ်တွေလုပ်ငန်းသူတွေနဲ့ဆက်ဆောက်ဆိုင်တွေကိုပါပြန့်နှံ့လာနေတယ်လို့လဲတူချုံမျိုးကိုပြစ်လုပ်ငန်းအဖွဲ့ကကြေညာသူတွေကပြောပါရယ်။ဘုဒ္ဓဦးနေ့ကဂျပန်တနင်္ဂနွေလုံးအတိုင်းတာနဲ့ကုသမှုပေါင်း895ဦးရှိလာတဲ့တစ်ချိန်တည်းမှာပဲတူချိုရဲ့ယောဂကုသမှုဟာလည်းဆန့်ကျင်ချိုးခဲ့တာဖြစ်ပါရယ်။ဒါဟာပြီးခဲ့တဲ့ဧပြီလအတွင်းအများဆုံးဆန့်ကျင်ချိုးခဲ့ပြီးနောက်အများဆုံးလည်းဖြစ်ပါရယ်။တူချုံမျိုးမှာပြီးခဲ့တဲ့တောက်ကြနေ့က293ကူးစက္ကန့်အရဟံအများဆုံးဆန့်ကျင်ဖြစ်ပါတယ်။အခုအချိန်မှာတူချုံမှာကူးစက်သူပေါင်း14020ဦးရှိပြီးလူပေါင်း329ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံဟာပြည်တွင်းပြည်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူသားတွေနဲ့ဆန်းသတ်ဖို့အော်တိုဘာလလောက်မှာအစဉ်အဆက်ဖြစ်မယ်လို့ပြောကြားလိုက်ပါတယ်။ကျွတ်နဲ့မြောက်စားတဲ့တိရစ္ဆာန်တွေနဲ့ဆန်းသတ်မှုတွေပြုလုပ်ပြီးမှအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒီဆန်းသတ်မှုတွေကိုအော်တိုဘာလမှာပြုလုပ်ဖို့မျှော်လင့်ပြီးဒီနှစ်ရဲ့နောက်ဆုံး3လပတ်အတွင်းမှာလုပ်နိုင်မှာမယ်လို့ထိုင်းနိုင်ငံချူလာလောင်ကောင်တက္ကသိုလ်ကဒီစံတဆစစ်မှုတွေပြုလုပ်တဲ့ယောဂကောက်စီသူရနာဆိုင်ရာကြီးကခီယရက်စတောရန်တန်ကပြောပါတယ်။အားလုံးအစဉ်ပြင်ရှေ့နေတတရ3လပတ်ကာလမှာအမြောက်များထုတ်လုပ်နိုင်မယ်လို့သူကဆက်ပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သိပ္ပံပညာရှင်တွေကကိုဗစ် -19 ဗိုင်းရပ်စ်ကိုတိုက်ထုတ်နိုင်မယ့်ကာကွယ်ဆေးထုတ်လုပ်ဖို့ကိုအပြင်းအထန်ကြိုးစားနေကြတာမှာပုံမှန်အပြင်နှစ်တင်တဲ့ချီကြားနိုင်မယ့်အစီအစဉ်ကိုလာအနေငယ်တွင်ထုတ်လုပ်နိုင်မယ့်အချိန်အထိရောက်အောင်တိုးတက်မြန်ဆန်လာနေတာပါ။လောလောဆယ်ကာကွယ်ဆေးပေါင်း180လောက်ကိုစမ်းသပ်နေကြပါတယ်။အဲ့ဒီထက်က20လောက်ဟာလူသားတွေနဲ့ဆန်းသတ်တဲ့အဆင့်ကိုရောက်နေပြီးတချို့နိုင်ငံတွေကတော့ကာကွယ်ဆေးကိုအခုနှစ်ကုန်လောက်မှထုတ်လုပ်နိုင်မယ်လို့ခန့်မှန်းနေကြပါတယ်။ကာကွယ်ဆေးအမြန်ထုတ်လုပ်ဖို့ထိတ်မှပြေးနေတဲ့နိုင်ငံတွေဟာချမ်းသာတဲ့နိုင်ငံတွေဖြစ်ပြီးအများစုကအနောက်နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်ငွေကြေးမတက်နိုင်တဲ့နိုင်ငံတွေအနေနဲ့တကယ်တော့ကာကွယ်ဆေးထွက်လာတဲ့အခါသူတို့အနေနဲ့နောက်ဆုံးမှရတော့မလားဆိုပြီးစိတ်ပူနေကြပါတယ်။အရင်အတွေ့အကြုံအရထိုင်းနိုင်ငံအနေနဲ့စိုးရိမ်ပူပန်ကြတဲ့ရှိနေပါတယ်။2009ခုနှစ်ကအာရှတိုက်မှာ H1N1 ရောဂါကူးစက်ပြန့်ပွားတော့ကထိုင်းနိုင်ငံကကာကွယ်ဆေးနှစ်သန်းအလင်းမြန်ဝယ်ယူခဲ့ပေမဲ့ဆေးတွေဟာကာယောဂကာလကျော်လွန်သွားမှရောက်လာခဲ့ပါတယ်။အားလုံးပြီးဆုံးသွားတဲ့အချိန်ထိုင်းနိုင်ငံမှာယောဂကုသသူ48,000ရှိခဲ့ပြီးသေဆုံးသူစုပေါင်း348ဦးရှိခဲ့ပါတယ်။အမေရိကန်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကြောင့်နိုင်ငံတကာကကျောင်းသားသစ်တွေကိုအခုနှစ်မှာလက်ခံနိုင်တော့မှာမဟုတ်ကြောင်း Harvard နဲ့ USC California တောင်ပိုင်းတက္ကသိုလ်တို့ကကြေညာလိုက်ပါတယ်။နိုင်ငံတကာကျောင်းသားတွေအနေနဲ့ online ကကြီးပဲရာနှုန်းပြည့်ကျောင်းတက်ကြမယ်ဆိုရင်အမေရိကန်မှာနေထိုင်ခွင့်မရှိကြောင်းသမရထရန့်အစိုးရကညွှန်ကြားချက်နဲ့ထုတ်ပြန်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံတော်မှာရှိတဲ့နာမည်ကြီးတက္ကသိုလ်ကောလိပ်တွေပါဝင်ယာနဲ့ချီတဲ့ကျောင်းတွေကဝိုင်းဝန်းကန့်ကွက်ခဲ့ကြတာကြောင့် ပြီးခဲ့တဲ့သတင်းပတ်တွေမှာပဲအဲ့ဒီညွှန်ကြားချက်ကိုအစိုးရကပြန်ရုပ်သိမ်းပေးခဲ့ပါတယ်။အဲ့ဒီလိုအစိုးရရဲ့ပြန်ရုပ်သိမ်းပေးမှုဟာနိုင်ငံကကလာတက်ကြမဲ့ကျောင်းသားတွေအတွက်အောင်ပွဲတရလို့မြင်လို့ရပေမဲ့အဲ့ဒီထဲမှာကျောင်းသားစစ်တွေမပါဝင်ဘူးလို့ Harvard တက္ကသိုလ်ရဲ့မဟာဌာနမှူး Rakesh Khurana ကပြောပါတယ်။နိုင်ငံကကလာတက်ကြတဲ့ကျောင်းသားတွေကိုအွန်လိုင်းသီးသန့်တက်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်ကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနကသူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်ပြန်လိုက်တယ်ဆိုပေမဲ့အဲ့ဒီထဲမှာ F1 visa လို့ခေါ်တဲ့ပညာသင်ခွင့်နဲ့လာကြတဲ့နိုင်ငံကကျောင်းသားစစ်တွေမပါဘူးလို့ Khurana ကပြောပါတယ်။သမရဒေါ်နယ်ထရန့်အကြောင်းစာအုပ်ရေးသားဖို့စီစဉ်နေတဲ့အတွက်သမရရဲ့ရှေ့နေဟောင်း Michael Cohen ပေါ်လက်စားချေတဲ့လှုပ်ဆောင်မှုတွေတွေ့လာရတာကြောင့်အမေရိကန်ပြည်အောင်စုတရားသူကြီးတဦးကသူ့ကိုကြောက်ကြနေကစပြီးနေအိမ်ကျဆုံးနဲ့ပဲထိမ့်သိမ်းထားဖို့မိန့်ချမှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်နေတာကြောင့်ကိုဟန်ကိုမေလတုန်းကခိတ္တအိမ်မှာပြန်နေခိုင်းခဲ့သေးပါတယ်။ဒါပေမဲ့သူ့အနေနဲ့စာအုပ်ရေးသားထုတ်ဝေဖို့ပြင်ဆင်တာသတင်းဌာနတွေနဲ့ထိတွေ့ဆက်သွယ်လာတယ်။လူမှုကွန်ရက်တွေမှာရေးသားမှုတွေပြုလုပ်ခဲ့တာကြောင့်သူ့ကိုဇူလိုင်လ9ရက်နေ့ကအကျဉ်းတော်ကိုပြန်ပို့လိုက်ပါတယ်။တရားသူကြီးဖြစ်သူတောင်ဝင်ထမ်းဆောင်လာတဲ့22နှစ်တာကာလအတွင်းမီဒီယာတွေနဲ့စကားပြောခွင့်မရှိဘူးဆိုပြီးကိုဟန်လဘသူမှတားဆီးပိတ်ပင်ခံခဲ့ရတာမကြုံဘူးကြောင်းခုနောက်ဆုံးချမှတ်လိုက်တဲ့တရားသူကြီးအေဗင်ဟဲလာစတိုင်းကပြောပါတယ်ဒါဟာလက်စားချေတဲ့လူရဲ့ဖြစ်တယ်ဆိုတာကလွယ်လို့သူ့အနေနဲ့တခြားကောက်ချက်ချစရာအကြောင်းမရှိဘူးလို့လည်းတရားသူကြီးကပြောပါတယ်ကိုဟန်ဟာနယူးယောက်မြို့နဲ့မိုင်ခွန်းနယ်ဆလောက်ဝေးတဲ့နယူးယောက်ပြည်နယ်အတွင်းကအော့ဒစ်စ်ရဲ့အကျဉ်းတော်မှာတိုက်ပိတ်ပြီးအကျဉ်းချခံရတာပါကိုဟန်အနေနဲ့ First Amendment အရလွတ်လပ်စွာပြောဆိုခွင့်ရှိပြီးသူကြခံနေရတဲ့ပြစ်မှုနဲ့ထပ်တန့်အောင်ထောင်ရင်းနေရတာမျိုးဖြစ်အောင်မီဒီယာတွေနဲ့တွဲဆုံပြောကြားရေးနဲ့ဆိုင်တဲ့သဘောတူညီချက်ရနိုင်အောင်နှစ်ဖက်ညှိနှိုင်းကြဖို့တရားစီရင်ဟဲလာစတိုင်းကညွှန်ကြားထားပါတယ်။သူ့ကိုစကြာနေနေ့နဲ့နှစ်နာရီမှာလွှတ်ပေးဖို့အမိန့်ထုတ်ထားပါတယ်။တောက်ချာနေ့မနက်ခင်းသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကျွန်တော်မျိုးစင်ဆိုင်တင်ဆက်ခဲ့တာပါ။အခုချိန်ကစားပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။တောင်တန်းဒေသမှာပရဟိတပညာရေးလုပ်ငန်းဆောင်ရွက်နေတဲ့တအန်းပညာရေးအင်စတီကျူဟာ COVID-19 ကာယောဂါဖြစ်ပွားချိန်လူဒန်းနာတွေရော့ကျလာတာကြောင့်ကျောင်းပေါင်း90ကျော်ဟာဆက်လက်လည်ပတ်ဖို့အခက်အခဲတွေ့နေပြီးထောင်ထဲချီတဲ့ကျောင်းသားတွေပညာသင်ကြားခွင့်ဆုံးရှုံးနိုင်တဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာအခြေစိုက်တဲ့တအန်းပညာရေးအင်စတီကျူဟာဝေးလံတဲ့ကျေးရွာတွေနဲ့လက်နက်ကင်ပြိပခဖြစ်ပွားရာဒေသကကျောင်းမတက်နိုင်တဲ့ကလေးငယ်တွေအတွက်ကိုထူကိုထစာသင်ကျောင်းတွေဖွင့်လှစ်နေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာအရင်နှစ်တွေကအလူရှင်တွေ၊စေနာဝန်ထမ်းတွေ၊ NGO ခေါ်အစိုးရမှုတဲ့အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးစာသင်ကျောင်း90ဖွင့်လှစ်ထားတာပါ။လောလောဆယ်ကဘာနယ်အဝိုင်းဖြစ်ပွားနေတဲ့ COVID-19 ကာယောဂါကြောင့်အလူရှင်တွေကျက်တဲပြီးလူဒန်းနာတွေရော့ကျလာလို့ကျောင်းတွေဆက်လက်လည်ပတ်ဖို့အခက်အခဲဖြစ်လာကြောင်းတအန်းပညာရေးအင်စတီကျူရဲ့ဦးဆောင်အဖွဲ့ဝင်ဦးတိတ်ခညာနာက VOA ကိုမင်ကြားပါတယ်
။အရင်တော့ကဆိုလို့ရှိရင်တော့ဥစဉ်တို့ပြင်ပကအလူရှင်တွေကများတယ်လေ။သူဆရာဆမ်းမလာစာတို့စာရေးကိရိယာတွေပေါ့လေ။ဒီနေ့အတော်တွင်းဆိုရင်တော့ထောက်ပံ့ပေးနိုင်တဲ့အနေအထားမျိုးမရှိဘူးအဲ့လိုဖြစ်နေတာ။ဥမာဒီဩဂုတ်လမှာစာဖွင့်မယ်ဆိုလို့ရှိရင်တော့ဒီ2လ3လအတွင်းတော့ဦးဇင်းတို့ဖြည့်ရှင်းနိုင်နေတယ်ပေါ့ဒီပညာတင်းနဲ့အကုန်ထိအောင်တော့ဦးဇင်းတို့ရေရှည်ရက်တည်နိုင်ဖို့ကမလွယ်ဘူးအဲ့လိုဖြစ်နေတာအလွန်လိုအပ်တာကဒီဆရာမတွေလာစာပဲလာစာဆိုတဲ့ဦးဇင်းတို့အများကြီးပေးတာမဟုတ်မုံဖို့တဘောမျိုးပဲဥမာဆရာမတယောက်ကိုအများဆုံးမှ3,000ပေါ့အဲ့လိုအနေထားမျိုးနဲ့ပေးတာအဲ့ဒီဟာကအခက်အခဲကြုံနေရတယ်ပေါ့ဆရာမညာလည်းများတာကို
အခက်ခဲကြုံရနိုင်တဲ့ကျောင်းတွေနဲ့ကျောင်းသားဥယျာဉ်အခြေအနေကိုလည်းအခုလိုဆက်ပြီးမိန့်ကြားပါတယ်
။ကျောင်းကကျောင်းဟောင်းက90ပေါ့ဒီနေ့အတိနောက်ထပ်ပြီးတော့30ထပ်ပွင့်မယ်ဆိုကျောင်းပေါင်း80ပေါ့။ဆရာဆရာမဥယျာဉ်ခမင်းကြီးကဦးဇင်းတို့ဒီအဟောင်းကအတိကတချောင်း2,000နှုန်းနဲ့ပဲဦးဇင်းတို့တွက်ကြည့်လို့ရတယ်။ဆရာဆရာမက160လောက်ရှိတယ်။ဒါကိုတူကိုရကျောင်းကဆရာဆရာမတွေပဲပြောသေးတာပေါ့နော်။ဥစဉ်တို့ဖွင့်ထားတဲ့ပရိဒါပေါ်ရာဆောင်မှာတချောင်းကို9,000နှုန်းနဲ့တွက်ရင်လည်းဥစဉ်တို့ဒီပရိဒါပေါ်ရာဆောင်5ခုဥစဉ်တို့တစ်ဖက်တည်းနေဝင်ပန်ပူပေးတဲ့ဘက်ကကျောင်းကလည်း3ချောင်းရှိတာ哦ကလေးဦးရေကဒီနေ့ဖွင့်မဲ့ကျောင်းနဲ့ပါပေါင်းလိုက်လို့ရှိရင်ပေါ့ကလေးဦးရေက1000နီးပါးလောက်ဖြစ်သွားမှာ
ဒီကျောင်းတွေဆက်လက်လည်ပတ်နိုင်ဖို့အတွက်ပြည်ရင်းပြည်ပအလူရှင်တွေကိုပါဝင်လှူဒန်းဖို့နှိုးဆော်ကြောင်းထုတ်ပြန်ထားပြီးလုံလောက်တဲ့အကူအညီတွေမရဘူးဆိုရင်ကလေးတွေဟာပညာသင်ကြားခွင့်ဆုံးရှုံးနိုင်မဲ့အခြေအနေရှိကြောင်းလည်းဖော်ပြထားပါတယ်COVID-19 ကာယောဂါကြောင့်ဘော်ရာဆောင်ထားရှိတဲ့ပုဂ္ဂလိကကိုပိုင်အထက်တန်းကျောင်းတွေဘော်ရာဆောင်တွေနဲ့ဘာသာရပ်သင်ကိုပိုင်သင်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ခွင့်မပြုကြောင်း COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုကော်မတီကပညာရေးဝန်ကြီးဌာနကိုအကြောင်းကြားခဲ့ပါတယ် ဒီအချိန်ကြောင့်တောင်တန်းဒေသကအလေတန်းနဲ့အထက်တန်းကျောင်းရှိတဲ့ကျေးရွာတွေကကလေးတွေဟာမြို့ကြီးတွေမှာဆက်လက်ပညာသင်ကြားဖို့အခက်အခဲရှိခဲ့ပါတယ်။လာရှိုးမြို့တန်းပညာရေးဘော်ဒါဆောင်ကနေတယောက်နေတဲ့ကျောင်းသားတွေကတော့ပြင်ပမှာနေထိုင်ဖို့အခက်အခဲရှိတာကြောင့်ဘော်ဒါဆောင်မှာပဲလက်တလောလက်ခံထားနေရတယ်လို့ဘော်ဒါအုပ်မိုင်းတင်အောင်ကပြောပါတယ်။
ဘော်ဒါဆောင်ကနေကျောင်းသားလက်ခံထားတဲ့အနေထားကျွန်တော်တို့ကလည်းဒီဆိုရထုတ်ပြန်တဲ့ပေါ်မှာကျွန်တော်တို့ကခက်ခဲဖြစ်နေတယ်။ဘာကြောင့်ခက်ခဲဖြစ်နေဆိုရင်တော့ဒီအနီးအနားမှာရှိတဲ့ကျောင်းသူကျောင်းသားတွေမဟုတ်တဲ့အတွက်ကြောင့်ဟိုတခြားမြို့နယ်ကနေလာတဲ့ကျောင်းသူကျောင်းသားတွေဖြစ်တော့ဆိုတော့ပြန်လွတ်ဖို့လည်းခက်ခဲဖြစ်တယ်။ပြီးတော့ဒီအစိုးရကျောင်းကလည်းကျောင်းဖွင့်နေပြီဆိုတော့အဲတခြားအနေအထားဖို့ဆိုတော့ခက်ခဲဖြစ်နေတော့ဟိုယာယီအနေနဲ့ပဲလက်ခံထားလိုက်တယ်။အဲတချို့ကလည်းအကြောင်းစတက်နေပြီအဲတချို့ကလည်းတပတ်ခြားတက်ရတာဖြစ်တဲ့အတွက်ကြောင့်လာမယ့်အပတ်မှာပဲဟိုတက်ရမယ့်အနေထားဖြစ်နေတာပေါ့
ပုဂ္ဂလိကပညာရေးကဏ္ဍဖွံ့ဖြိုးရေးကွန်ရက်ကတော့ဘော်ဒါဆောင်ထားရှိတဲ့ပုဂ္ဂလိကကိုပိုင်အထက်တန်းကျောင်းတွေဘော်ဒါဆောင်တွေနဲ့ဘာသာရပ်သင်ကိုပိုင်သင်တန်းကျောင်းတွေကိုကျန်းမာရေးတမတ်ချက်နဲ့အညီပြန်ဖွင့်ခွင့်ပေးဖို့အတွက်တောင်းဆိုထားပါတယ်ဒီလ21ရက်နေ့မှာတော့မြန်မာနိုင်ငံတဝန်းကအထက်တန်းကျောင်းတွေစတင်ဖွင့်ခွင့်ပေးခဲ့ပြီးကျန်းစင့်တွေကိုတော့လာမယ့်ဩဂုတ်လအကုန်ပိုင်းမှာဖွင့်လှစ်ဖွယ်ရှိနေပါတဲ့ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့
မြန်မာနိုင်ငံမှာရှားပါးလာနေပြီဖြစ်တဲ့ ARD လပိုင်းတွေတည်ဆုံမှုတိုးလာနေတာကြောင့်မျိုးတုံပြောက်ွယ်မသွားအောင်ကာကွယ်ဖို့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေတတိပေးနေတဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါကောင်းရင်80တောင်မပြေတော့တဲ့ ARD လပိုင်းတွေထဲမှာဒီနှစ်6လအတွင်းတည်ဆုံတာ9កောင်ထပ်မင်းရှိနေတာကြောင့်ထိမ့်သိမ်းဆောက်ရှောက်ကြဖို့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကသတိပေးနေတာပါကမ္ဘာသားရိုင်းဒိရိစံထိမ့်သိမ်းရေးအဖွဲ့ WWF ရဲ့ရေချိုအရင်းမြစ်အစီအစဉ်အရာရှိ Slime Thura ဆော်ကတော့ဥပဒေမဲ့ငါးဖန်းနာတွေရေချောင်းသွားလာမှုတွေကြောင့် ARD လပိုင်းတွေတည်ဆုံနေရတာလို့ပြောပါတယ
်ချက်တိုက်ကငါးဖန်းနဲ့စနစ်တွေပေါ့နော်တရားမဝင်တခြားသောစိတ်ကြီးပိုင်းနဲ့အဲဒီတော့ငါဖက်တဲ့လုပ်ငန်းတွေလည်းဒါရှိနိုင်တယ်ပေါ့နော်။အခြေခံကြောင့်သွားတဲ့ဒီတမောကြီးတွေကနေတဆင့်ပေါ့နော်။သူတို့ရဲ့တန်ခါတွေကြောင့်ဒါတွေနဲ့ရိုက်ပြီးတော့အဲဒီဆုံးတဲ့အနေအထားတွေလည်းရှိခဲ့ဦးရယ်ပေါ့နော်။ဒီကောင်းကျောင်းလာမှုများလာတဲ့နည်းရလည်းဒါလည်း investment နဲ့ရှိနိုင်တယ်ပေါ့။ဒါတွေကတော့ကျွန်တော်တို့ရိုက်နေတဲ့အပိုင်းတွေပေါ့နော်။
စမှုလုပ်ငန်းတွေနဲ့မြေအထက်ပိုင်းမှာဖော်ဆောင်နေတဲ့တတ်ထုတူဖော်ရေးလုပ်ငန်းတွေကြောင့်မြေရင်ညဉန်းလာပြီးငါးတည်ရန်စာတာယော့နယ်လာရင်ငါးသေးလေးတွေကိုမှုခိုနေရတဲ့ငါးကြီးမျိုးလပိုင်းတွေအပေါ်ကိုလည်းထိခိုက်မှုရှိနိုင်တယ်လို့ဆိုပါတယ်။ရှားပါရေချိုလပိုင်းမျိုးဖြစ်တဲ့ ARD လပိုင်းတွေကိုနောက်ဆုံးအချိန်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့စစ်တမ်းကောက်ယူရမှာတော့ကချင်ပြည်နယ်ဗမော်မြို့နယ်ကနေမန္တလေးတိုင်းအတွင်း ARD မြေကြောင်တစ်လျှောက်မှာ89ကောင်တွေ့ရှိထားပါတယ်။ရှားပါလာနေတဲ့ ARD လပိုင်းတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ကြိုးပမ်းတဲ့အနေနဲ့ ARD လပိုင်းတွေကျဆားရနေရတွေမှာတဘာဝအခြေပြုခီးသွွားလုပ်ငန်းတွေစတင်နေတယ်လို့လည်းတာငတ်ထိမ့်သိမ်းရေးအဖွဲ့ WCS က ARD လပိုင်းထိမ့်သိမ်းရေးတာဝန်ခံဦးကျော်လှသိန်းက VOA ကိုပြောပါတယ်
ဒီကတော့ဒေတာကန်ကြီးရောက်ပါတော့ ARD ထင်းပိုင်းနေကိုပို့ပြီးတော့ထိမ့်သိမ်းသွားစေဖို့ပေါ့နော်ဒါတစ်ပတ်တစ်လမ်းဝင်ငွေရတယ်ဆိုရင်ဒီလိုလပိုင်းချောင်းရတယ်ဆိုတော့အနေထားမျိုးနဲ့ထိမ့်သိမ်းတတ်သွားအောင်ကျွန်တော်တို့အားလေးတွေကိုကာဖော်ဆောင်ပေးတာဖြစ်ဖြစ်ပေါ့
ARD လပိုင်းများမရှိတော့တဲ့အနာဂတ်အတွက်ရောသင်ပြင်ဆင်ထားရလားဆိုတဲ့ခေါင်းစဉ်နဲ့လပိုင်းတွေကိုကာကွယ်ရေးလှုပ်ရှားမှုတစ်ခုကိုလည်းအွန်လိုင်းစာမျက်နှာပေါ်မှာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေစုပေါင်းပြီးဆောင်ရွက်နေပါတယ်။ ARD မြင့် ARD လပိုင်းနဲ့လက်ပစ်ကွန်ရေးလှုပ်သားတွေအကျိုးတူပူးပေါင်း၅ဖက်နဲ့တလီကိုကမ္ဘာသဘာဝအမွေအနှစ်ပနာမစီးရင်ဝင်အဖြစ်2014တုန်းက UNESCO အဖွဲ့ကမှတ်တမ်းပြုထားပါတယ်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ကမ္ဘာပေါ်ကအစင်းအဆုံးလူပေါင်းတန်း3000လောက်ကိုကိုဗစ် -19 ကာယရောဂါရဲ့အဆိုးအဝါဆုံးအကျိုးဆက်တွေကနေကာကွယ်နိုင်အောင်ယာယီအခြေခံဝင်ငွေတွေပေးဖို့ကုလသမဂ္ဂအစီအစဉ်တစ်ခုကတောင်းဆိုလိုက်ပါတယ်။ငွေကြေးထောက်ပံ့မှုအစီအစဉ်ကဆင်းရဲသူတွေကိုအိမ်မာနေစေခြင်းအပြင်ကာယရောဂါကူးစက်ပြန့်နှံ့မှုအရှင်လျော့ကျသွားအောင်ကူညီပေးနိုင်မှာဖြစ်တယ်လို့ဒီအဆိုပြုချက်ထဲမှာပြောထားပါတယ်။ VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာပေါ်ကလူသန်း1000လောက်ဟာစည်းသားအဖြစ်သတ်မှတ်ထားတဲ့ဝင်ငွေတနည်းကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့ပြား90အောက်သာရရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကပြောပါတယ်။နောက်ထပ်လူသန်း1000လောက်ကတော့စည်းသားအဖြစ်သတ်မှတ်ထားတဲ့ဝင်ငွေထက်အနည်းငယ်ပိုများတဲ့အနေအထားမှရှိပေမဲ့စည်းသားအဖြစ်သတ်မှတ်ခံရနိုင်တဲ့အန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ပြောပါတယ်။ဒီထက်က80ရာခိုင်နှုန်းကပုံမှန်အလုတ်ကင်လုံနေကြသူတွေမဟုတ်ပဲကိုယ်ပိုင်အလုပ်တွေဝင်ငွေမရရှိတဲ့အလုပ်တွေနဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အလုပ်တွေလုပ်နေတာဖြစ်တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကြောင့်အပြင်မထွက်ကြဖို့အမိန့်ထုတ်ထားပေမဲ့လည်းပုံမှန်အလုပ်မဟုတ်ပဲပြန်ကျလုပ်ငန်းတွေမှာလုပ်နေကြတဲ့သူတွေဟာသူတို့ဘာသာသူတို့ရက်တည်နိုင်ဖို့နဲ့မိသားစုစောင့်ဝတ်နေရေးအတွက်အပြင်ထွက်ပြီးတော့အလုပ်လုပ်ကြပါတယ်။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးရန်ကုန်ဝန်အဖွဲ့ရဲ့ဦးဆောင်စီးပွားရေးပညာရှင်လည်းဖြစ်ဒီအစီအခံစာရေးသားသူလည်းဖြစ်တဲ့ George Gray Molinder ကတော့ လက်ရှိဒီပြဿနာကိုငွေကြေးထောက်ပံ့မှုမပေးဘဲကာကွယ်နိုင်မဲ့လာလာတော့မရှိဘူးလို့ VOA ကပြောပါတယ
် What we see is quite horrific it's you know people with no jobs no livelihoods no income
ကျွန်တော်တို့မြင်တွေ့လာရမှာကအတော်ကြောက်ဖို့ကောင်းပါတယ်virus ကိုထိန်းချုပ်တဲ့မူဝါဒမျိုးမျိုးနဲ့လူတွေမှာအလုပ်ကိုင်းမရှိတာသမူဝန်ကြောင့်မရှိတာဝင်ဝင်မရှိတာဖြစ်လာပါလေ။ချိုးလဲလုဖြစ်တယ်ချိုးလဲလုမဖြစ်ကြပါဘူး။လုမဖြစ်တဲ့အခါမှာ virus ကူးစက်ပြန့်နှံ့တာတွေတွေ့လာရပြီးအဲဒါကပိုဆိုးလာပါလေ။ဆိုတော့ဒါကအဆိုးတန်နေရာကြီးဖြစ်နေပြီးငွေကြေးထောက်ပံ့မှုကဒီအဆိုးတန်နေရာကြီးကိုရပ်တန့်ဖို့အတွက်အစိတ်အပိုင်းတစ်ခုဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကယူဆပါလေ
။ဖွံ့ဖြိုးတဲ့နိုင်ငံတွေကဆင်းရဲတဲ့လူသန်း3000လောက်ကို6လလောက်ဝင်ငွေထောက်ပံ့ပေးနိုင်ဖို့အတွက်American dollar 1.2 trillion လောက်လိုအပ်တယ်လို့ UNDP ကခန့်မှန်းထားပါတယ်။ဒီငွေကြေးပမာဏကဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့ပြည်ပကိုအခုနှစ်မှာပေးရမယ့်ကျွေးမီ 1.3 trillion နီးနီးနဲ့ညီမျှတယ်လို့ Molinar ကပြောပါတယ်။အဲ့ဒီနိုင်ငံတွေအနေနဲ့ဒီလူတွေကို TBI လို့ခေါ်တဲ့အရာကြီးအခြေခံဝင်ငွေပေးနိုင်မယ့်နည်းလမ်းကတော့ဒီနှစ်သူတို့နိုင်ငံကပြည်ပကိုပေးစရာရှိတဲ့အကျွေးတွေကိုတစ်နှစ်လောက်ရှင်းဆိုင်လိုက်ဖို့ဖြစ်တယ်လို့ Molinar ကပြောပါတယ်။
The Secretary General of the UN has called for a comprehensive debt standstill, which would include, you know, all private creditors and also.
ကုလသမဂ္ဂဒေမူချုပ်ကတော့အကျိုးတွေကိုကြေကြေပြန့်ပြန့်နဲ့ခေတ္တရဆိုင်ဖို့တောင်းဆိုထားပါတယ်။အဲ့ဒီအထက်မှာပုဂ္ဂလိကအကျိုးရှင်တွေနဲ့နိုင်ငံတရားဝင်ချေထားတာတွေလည်းပါဝင်ပါတယ်။ဒါကအလုပ်ဖြစ်မဲ့နည်းလမ်းတစ်ခုလို့ကျွန်တော်တို့ထင်ပါတယ်။တစ်နှစ်လောက်ဆိုင်းထားလိုက်ရင်ဘဏ်ကလည်းပေးစရာလိုမှာမဟုတ်ပါဘူး။ဒါပေမဲ့ TBI ပေးတဲ့အစီအစဉ်ပြီးသွားရင်တော့ဘဏ်ကပြန်ပေးသွားနိုင်မှာဖြစ်ပါတယ်။
နိုင်ငံအများပြားကတော့ TBI စီစဉ်တွေကိုလှုပ်ဖို့အတွက်ခြေလှမ်းတွေစတင်လှုပ်ဆောင်လာနေပါတယ်။ဥမာဒိုကိုနိုင်ငံကသူတို့နိုင်ငံကလူဦးရေ73ရာခိုင်နှုန်းကိုလာစဉ်ငွေကြေးထောက်ပံ့မှုတွေလုပ်နိုင်ဖို့အတွက်အမေရိကန်ဒေါ်လာ 19.5 သန်းကိုခွဲဝေပေးလိုက်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကဖော်ပြပါတယ်။ဒီထဲမှာပုံမှန်လုပ်ငန်းကဏ္ဍတွေမှာမဟုတ်ဘဲလုပ်နေတဲ့အမျိုးသမီးတွေကအဓိကအကျိုးကျေးဇူးရရှိတာဖြစ်တယ်လို့လည်းဆိုပါတယ်။ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေကတော့ငွေကြေးထောက်ပံ့မှုတွေမလုပ်ခင်ရှေ့ပြေးအနေနဲ့မကြာခင်ကစပြီးတော့လူတွေကိုစတင်စီရင်ကောင်းနေတယ်လို့ပြောပါရယ်။ဒါပြစ်စပိန်နိုင်ငံကလည်းအကူအညီတွေအလွန်လိုအပ်နေတဲ့အိမ်တော်စု၈သိန်းခွဲနဲ့လူဦးရေ 2.3 သန်းလောက်ကိုငွေကြေးအကူအညီပေးနိုင်ဖို့အတွက်လာစဉ်ဒေါ်လာ289သန်း30ကိုသဘောတူလိုက်တယ်လို့ဒီအစီအစဉ်ခန်းစားကပြောလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
American ခြေဆိုင် Pfizer ဆေးကုမ္ပဏီနဲ့ Germany BioNTech ကုမ္ပဏီကပူးပေါင်းဆန့်တက်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကလူတွေအတွက်အန္တရာယ်ကင်းမီထိရောက်မှုရှိကြောင်းပြနိုင်ရင် American အစိုးရကဒေါ်လာ12,000ဘိုးလောက်ဝယ်ယူပြီးလူသန်းပေါင်း50ကိုကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ဆေးဆန့်တက်နေတဲ့ကုမ္ပဏီတစ်ခုကဇူလိုင်လ22ရက်နေ့ကပြောပါတယ် Brighter သတင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်ဒီကာကွယ်ဆေးကအလားအလာရှိတဲ့တိုးတက်မှုတွေရနေကြောင်း Pfizer ကုမ္ပဏီသိပ္ပံဆိုင်ရာအရာရှိချုပ် Mikhail Dolston က Reuters သတင်းနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ
် And we are investing in you know up to $1 billion of the vaccine and I think it has
ဒီကာကွယ်ဆေးအတွက်ဒေါ်လာ1 billion လောက်ရင်းနှီးမြှုပ်နှံထားတာပါဆေးကအားတက်စရာအလားအလာကောင်းတွေရှိနေတာကိုလည်းမြင်နေရပါပြီ။အခုသဘောတူညီချက်ကအမေရိကန်နိုင်ငံတွင်းမှာကနအူဆေးတန်း400လောက်ဖြန့်ဖြူးပေးဖို့နဲ့နောက်ထပ်ဆေးတန်း900လောက်ကိုလိုအပ်ရင်ထုတ်လုပ်ဖို့သဘောတူထားပါတယ်။ဒီဆေးကိုနှစ်ကြိမ်ထိုးဖို့လိုမှာဖြစ်ပြီးတော့တစ်လုံးကို $19 ကျွဲနဲ့နှစ်ကြိမ်ဆိုရင်ဒေါ်လာ40ဝန်းကျင်လောက်ကျလိမ့်မယ်လို့မှန်းထားပါတယ်။နောက်ထပ်သတင်းကောင်းတစ်ခုကတော့အမေရိကန်ကလူနာတွေအတွက်အလကားထိုးပေးသွားမှာပါလို့ပြောပါတယ်။American အစိုးရအနေနဲ့ရှေ့မှာလေတခြားဆေးကုမ္ပဏီတွေကအလားအလာရှိတဲ့ကာကွယ်ဆေးတွေကိုစမ်းသပ်အောင်မြင်တဲ့အခါမှာဝယ်ယူဖို့သဘောတူတာတွေရှိခဲ့ပြီးမယ်အခု Pfizer ဆေးကုမ္ပဏီနဲ့စာချုပ်ကငွေပမာဏအများဆုံးဖြစ်ပါတယ် Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးအောင်မြင်အောင်မထုတ်လုပ်နိုင်သေးသေးတွေတော့အစိုးရစီကငွေတစ်ချက်တပြားမှရအောင်မှမဟုတ်ဘူးလို့ Pfizer ပြောခွင့်ရကပြောပါတယ်ဒီပေါ်မှာသိပ္ပံပညာဆိုင်ရာအရာရှိချုပ် Mikhail Dolston ကတော့
We expect the trial to start with said
ဆန်တာမှုကိုဇူလိုင်လကုန်လောက်မှာစနိုင်မယ်လို့မှန်းထားပါတယ်။နောက်အပတ်ထဲလောက်မှာပေါ့ဆေးရီကိုအမေရိကန်နိုင်ငံတွင်းကာကွယ်ဆေးဆန်တဲ့နေရာတွေနဲ့တခြားဆန်တဲ့မှုမှာပါဝင်တဲ့နေရာတွေကိုခွဲဝေပေးသွားမှာပါ။အမေရိကန်ကုသရေးကထိန်းချုပ်ရေးဌာန CDC ရဲ့အကြံဉာဏ်ကိုလည်းရယူသွားပါမယ်လို့ပြောပါတယ်။ဒီသဘောတူညီချက်အရအစိုးရအနေနဲ့ကနအူးဆေးတန်း400အပြင်နောက်ထပ်ဆေးတန်း900ထပ်ဝင်မယ်ဆိုရင် Pfizer ကတည်ချဆေးသတ်မှတ်ပေးသွားမယ်လို့ပြောပါတယ်။အစိုးရကုန်ကြစည်းနဲ့စမ်းသပ်တာမဟုတ်ဘဲပုဂ္ဂလိကအနေနဲ့စမ်းသပ်နေတာကြောင့်ဆေးစမ်းသပ်မှုအဆင့်ဆင့်ပုံမြင်အောင်လှုပ်ဆောင်နိုင်တာဖြစ်ကြောင်း Pfizer အလုပ်အမှုဆောင်ချုပ် Albert Bourla ကပြောပြီးတော့သူတို့အနေနဲ့ဒီဆေးကနေအမြင့်အစွန်းရဖို့ညွှန်ပန်းထားတယ်လို့လည်းပြောပါတယ်။အရာရှိချုပ် Mikhail Dolston က
We have earlier made a deal with the UK government about providing them.
UK UK အစိုးရနဲ့လည်းသဘောတူထားပါတယ်နိုင်ငံအတော်များများကအစိုးရတွေတခြားအဖွဲ့အစည်းတွေနဲ့လည်းညှိနှိုင်းနေပါတယ်အမေရိကန်နဲ့ဥရောပကလိုအပ်နေသူတွေကာကွယ်ဆေးရသလိုဆေးရတဲ့နိုင်ငံတွေနဲ့တခြားနေရာတွေကလိုအပ်နေတဲ့သူတွေကိုလည်းဆေးရအောင်လုပ်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်လို့ပြောပါတယ်ကာကွယ်ဆေးစမ်းသပ်မှုတွေကိုယောဂကူးစက်မှုနှုန်းများတဲ့နေရာတွေမှာစမ်းသပ်တာကပိုပြီးတော့ထိရောက်မှုရှိပါတယ်။အခုဒီဆေးကိုအစောပိုင်းလူတွေနဲ့စမ်းသပ်မှုတွေအရတိုးတက်မှုအလားအလာတွေရှိနေတာပါ။ဒီဆေးကခန္ဓာကိုယ်ထဲမှာယောဂပိုးကိုတိုက်ထုတ်ဖို့လိုအပ်တဲ့ခုခံစွမ်းအားကိုထုတ်လုပ်ပေးနိုင်တာတွေ့ရတယ်လို့ဆိုပါတယ်။ခွင့်ပြုချက်အစဉ်စဉ်ကိုစောင့်နေရတဲ့အတွေ့ကာကွယ်ဆေးစမ်းသပ်မှုနောက်ပိုင်းအဆင့်ကိုနောက်သတင်းပတ်ထဲလောက်မှာအစောဆုံးစနိုင်လိမ့်မယ်လို့ Pfizer ကမျှော်မှန်းထားပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့အခုထိလူပေါင်း6သိန်းကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ COVID-19 ကာကွယ်ဆေးအမျိုးပေါင်း150ကျော်လောက်ကိုဆေးကုမ္ပဏီတွေကစမ်းသပ်နေပြီးအခု Pfizer နဲ့ BioNTech ကုမ္ပဏီကပူးပေါင်းစမ်းသပ်နေတဲ့ဆေးကအလားအလာရှိတဲ့ကာကွယ်ဆေးတွေကတခုလည်းဖြစ်ပါတယ်။စမ်းသပ်မှုအဆင့်3ကိုလူပေါင်း3000လောက်နဲ့စမ်းသပ်ပြီးထိရောက်မှုရှိကြောင်းပြသနိုင်ပြီးတဲ့နောက်မှာအရေးပေါ်ကာကွယ်ဆေးအသုံးပြုဖို့အစိုးရခွင့်ပြုချက်ကိုအောက်တိုဘာလမှာရမယ်ဆိုရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးသွားဖို့စီစဉ်ထားတယ်လို့လည်း Pfizer ကပြောပါတယ်။စမ်းသပ်အောင်မြင်မှုအတိုင်းအတာပေါ်မူတည်ပြီး2020အကုန်မှာကာကွယ်ဆေးတန်တရာထုတ်လုပ်သွားဖို့မျှော်မှန်းထားတယ်လို့2021အကုန်လောက်မှာဆေးပေါင်း 1.3 ဘီလီယံထုတ်လုပ်နိုင်လိမ့်မယ်လို့ Pfizer နဲ့ BioNTech ကုမ္ပဏီတွေကပြောပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ဆလဘီကဘာမီဒီယာရီရမ်ဟာရည်တမ်းနေရတဲ့မြန်မာနိုင်ငံအကြောင်းဆမားတချို့ကိုမူရင်းအပေါ်မှာပြတ်ထွန်းထုတ်ပြောပြလိုပါတယ်။ကျွန်တော်ကျော်စန်းသားပါ။မြန်မာနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုများစွာတဲ့ခေါင်းစဉ်နဲ့ရူစွီဂျန်ရေးတဲ့ဆမားကို thediplomat.com မှာဖတ်ရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကမြေဆုံစီမံကိန်းကိုတစ်ဖက်သက်ရပ်ဆိုင်းပစ်ခဲ့တာကိုနှစ်လွန်မြောက်ခဲ့ပြီးဒါဟာပြည်သူစံတန်းနဲ့အညီရပ်ဆိုင်းခဲ့တာဖြစ်တယ်လို့သုံးသပ်သူအများကယူဆကြပါတယ်တဲ့။အဲ့လိုလူထုစင်နာသဘောထားကြောင့်သာမြေဆုံစီမံကိန်းကိုရပ်ဆိုင်ခဲ့ရဆိုရင်အခြားစီမံကိန်းကြီးတွေဖြစ်ကြတဲ့လက်ပရောင်းကျင်းစီမံကိန်းရေနံသဘာဝဓာတ်ငွေ့ပိုင်လိုင်းစီမံကိန်းတွေကိုလည်းလူထုကန့်ကွက်ခဲ့ကြတာပဲမဟုတ်လားလို့စောရကတက်ပါတယ်လက်ပရောင်းစီမံကိန်းကနှစ်နှစ်ဆိုင်နဲ့ပြီးတော့စုံစမ်းစစ်ဆေးဆွေးနွေးပြီးပြန်ဆခဲ့တာပဲရေနံသဘာဝဓာတ်ငွေ့ပိုင်လိုင်းဟာဆိုရင်လည်းလုံးဝကိုမဆိုင်ငံ့ပဲ2015မှာပြီးစီးသွားလို့လုပ်ငန်းစတင်ခဲ့ပြီပဲလို့ဆိုထားပါတယ်မြစ်ဆုံကိုတစ်ဖက်သက်ရဆန်းခဲ့တာကတော့မြမခေါင်းဆောင်တွေရဲ့အမျိုးသားလူမျိုးရေးစဉ်းစားချက်ကြောင့်ပဲဖြစ်တယ်လို့သူကရှင်းပြတာပါဒီစီမံကိန်းသုံးခုလုံးကိုနဝတာအစိုးရလက်ထက်2009-2010မှာအပိတရေးဆွဲခဲ့တာဖြစ်ပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့အထူးကြံပွားကိုရင်ဆိုင်နေရတဲ့အချိန်မှာတရုတ်ပြည်သားလျင်စစ်အစိုးရကိုအကြီးမားဆုံးထောက်ခံအားပေးသူဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစစ်အစိုးရတည်မြဲရေးနဲ့အမျိုးသားလူမျိုးရေးအတွက်ဒီတရုတ်ရဲ့တောင်းဆိုမှုတွေကိုလိုက်လျောခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။2017မှာတော့ဆေးအုပ်ချုပ်ရေးရုပ်သိမ်းပြီးဦးသိန်းစိန်အစိုးရတက်လာတော့မြန်မာနိုင်ငံဟာအထူးကြံပွားလွတ်မြောက်ပြီးအနောက်နိုင်ငံတွေနဲ့လည်းပုံမှန်ဆက်ဆံရေးဖြစ်ထွန်းလာခဲ့ပါတယ်တဲ့။ဒါကြောင့်တရုတ်ပေါ်မိခိုးအားထားရမှုကိုဆော့ချနိုင်တယ်လို့ဆိုပါတယ်။နောက်တစ်ခါတရုတ်ရဲ့စီမံကိန်းကြီးသုံးခုအနက်ဒီမြစ်ဆုံစီမံကိန်းဟာမြန်မာနိုင်ငံတစ်ခုလုံးရဲ့ရေကြောင်းနဲ့ပတ်သက်နေတဲ့စီမံကိန်းဖြစ်တဲ့အတွက်ကြောင့်မြန်မာအမျိုးသားလူမျိုးရေးအတွက်အဓိကစိုးရင်ပွဲစီမံကိန်းကြီးဖြစ်တယ်လို့လည်းဆိုထားပါတယ်။ရေနံသဘာဝဓာတ်ငွေ့ပိုက်လိုင်းစီမံကိန်းကတော့မြန်မာနိုင်ငံတည်းတရုတ်အတွက်ပူပြီးရောအရေးကြီးတဲ့မဟာဗျူဟာစီမံကိန်းလည်းဖြစ်နေတဲ့အတွက်တရုတ်တွေကလည်းပဲအဲ့ဒီပိုက်လိုင်းစီမံကိန်းကိုလုံးဝအပွန်းအပဲ့မခံနေတာဖြစ်နေပါတယ်တဲ့။2016မတ်လမှာတော့အောင်ဆန်းစုကြည်အစိုးရတက်လာတော့တရုတ်စီမံကိန်းတွေရဲ့အလားအလာထိခိုက်တော့မှာပဲလို့လူတွေကထင်ခဲ့ကြပေမဲ့အောင်ဆန်းစုကြည်ဟာတရုတ်တွေရဲ့ BRI ခေါ်ကဘာလန်စီမံကိန်းကိုထောက်ခံကြောင်းထပ်ထပ်လဲလဲပြောလာပါတယ်။တချိန်တည်းမှာပဲမြစ်ဆုံစီမံကိန်းအတွက်တောင်မှမြန်မာပြည်သူတွေအမြင်ကြကြနဲ့ကြည့်ကြဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ရိညာပြဿနာအရှင်မြင့်လာတာကြောင့်နိုင်ငံတကာမှမြန်မာနိုင်ငံဝေဖန်ခံရပြီးအမျိုးသားလူမျိုးရေးအတွက်လည်းအန္တရာယ်ဖြစ်လာတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လူကြိုက်မများတဲ့တရုတ်စီမံကိန်းကိုကာကွယ်ဖို့ဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့သူကသုံးသပ်ပါတယ်။ဒါကြောင့်မြန်မာအစိုးရသုံးဆက်လုံးအမျိုးသားလူမျိုးရေးကိုအခြေခံပြီးအကျိုးအမြတ်ကိုတွက်ပြီးမှစဉ်းစားခဲ့ရတာဖြစ်တယ်လို့သူကရေးသားထားပါတယ်။မြန်မာနိုင်ငံလိုပဲအလားတူအထူးကြံပြစ်ပယ်ခံရပြီးအမျိုးသားလူမျိုးရေးအတွက်စိုးရင်စရာဖြစ်နေတဲ့နိုင်ငံတွေဟာလည်းပဲတရုတ်ဩဇာစစ်ဝန်းတွေကိုရောက်သွားနိုင်တယ်။ကျန်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်အခြေအနေမှာရှိနေပြီးအမျိုးသားလူမျိုးရေးအန္တရာယ်မရှိဘူးဆိုရင်လူမျိုးရေးကောင်စီကတရုတ်ရဲ့ဗီဒီယိုအနာကိုကျန်တဲ့နိုင်ငံတွေကလည်းအကူကြမှာမဟုတ်ဘူးလို့ရေးသားထားပါတယ်။ ဆောင်းပါရှင်ဟာဂျပန်နိုင်ငံတိုကျိုဝါဆီဒါတက်ဇိုနိုင်ငံရေးစိတ်ပန်ပါဂူစင်နန်တူဖြစ်ပါခင်အခုဆက်ပြီးရင်းညာပြဿနာပြည်လည်ရေးအတွက်စီရေးဆွဲဖက်မှုလူအပ်ဖွဲ့စီရဲဆိုတဲ့ကောင်းစင်နဲ့ underscore ရေးတဲ့ဆောင်းပါ nationalinterest.org ထုတ်ထုတ်ပြီးမူရင်းအသုံးနှုန်းတွေအတိုင်းပြောပြလိုပါတယ်ရင်းညာတွေသူတို့ဆန္ဒလျောက်ပြန်လာရေးကိုမြန်မာအစိုးရကဆက်လက်ခုခံနေရင်နိုင်ငံတကာညဉ့်ညဉ့်ထိမ့်သိမ်းမှုတပ်ဖွဲ့ရဲ့အကာအကွယ်နဲ့လှုပ်ဆောင်တဲ့လို့ရေးထားတာဖြစ်ပါတယ်။အင်အားသုံးဖို့လိုအပ်တဲ့အကြောင်းချက်တွေကိုထောက်ပြတဲ့မှာအမေရိကန်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်တို့ရဲ့အမျိုးသားရေးအကျိုးစီးပွားဟာတရုတ်လွှမ်းမိုးမှုကိုဆော့ချရေးနဲ့အစ္စလာမ်အစွန်းရောက်တွေကြီးထွားလာမှာကိုအခိုင်အမာဆန့်ကျင်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေထဲမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကိုသူအစုံနှုံးအတိုင်းပြောရရင် radicalizing by Islamic preachers အစ္စလာမ်တရားဟောဆရာတွေကအစွန်းရောက်အောင်လှုပ်ဆောင်နေတယ်ဆိုပြီးအဲ့ဒီဒေသကိုသွားရောက်လေ့လာခဲ့တဲ့အရင်းအမြစ်နှစ်ခုကိုကိုကဖော်ပြထားပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံရေးအရဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုစွပ်စွင်းလိုက်မယ်ဆိုရင်လည်းပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာသဘောထားမျှတတဲ့ moderate အဝါမီအဖွဲ့ချုပ်အရေးနိုင်သွားပြီးတော့ Islamist Wadi တွေကြီးဆိုတဲ့ BNI ခေါ်ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီနဲ့သူ့ရဲ့အပေါင်းပါ Jamaat-e-Islami တို့အင်အားကောင်းသွားနိုင်ပါတယ်တဲ့ဒါတွေကိုကာကွယ်ဖို့အတွက်အမေရိကန်ပြည်အောင်စုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ဟာတာဝန်ရှိပြီးဒီလူတွေကိုစာနာမှုအထောက်အပံ့တွေပေးဖို့နဲ့လူမျိုးလိုက်ရှင်းလင်းဖယ်ရှားမှုမျိုးတုံးသတ်ဖြတ်မှုတွေကအကာအကွယ်ပေးရမှာဖြစ်ပါတယ်တဲ့ဒီအတွက်တစ်ခုတည်းသောလက်တွေ့နဲ့စာနာမှုပြသနိုင်တဲ့အဖြေကတော့အခိုင်ပြင်းနယ်ကရိုဟင်ဂျာနယ်မြေမှာတရားဥပဒေစိုးမိုးအောင်လုပ်ဖို့ပဲဖြစ်ပါတယ်မြန်မာအစိုးရဆက်လက်အချိန်ဆွဲပြီးသူတို့ပြန်လာရေးကိုခုခံနေမယ်ဆိုရင်နိုင်ငံကငင်းညမ်းမှုထိန်းသိမ်းရေးအဖွဲ့အကာအကွယ်နဲ့လှုပ်ဆောင်တင်တယ်လို့ရေးသားထားတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥက္ကဋ္ဌခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေဟာနိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တာမျိုးရှိသလိုနိုင်ငံခြားကုမ္ပဏီကို contract ပေးပြီးခိုင်းတာမျိုးလည်းရှိပါတယ်စစ်တပ်ပိုင်းကုမ္ပဏီကလုပ်ပိုင်ခွင့်ချပေးပြီးနိုင်ငံခြားကုမ္ပဏီကအရင်းရောလူပါစိုက်ပြီး account ထဲပေါ်ရတဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်ဒီအကြောင်းဥက္ကဋ္ဌခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကိုညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်တဲ့ MEHL MEC တို့မဟုတ်သူတို့လက်အောက်ခံကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဆိုပါတယ်ဒီကုမ္ပဏီတွေဟာစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်ကြပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးကန်ထရိုက်ရယူတဲ့နိုင်ငံခြားကုမ္ပဏီက44ခုရှိပါတယ်တဲ့အထင်ရှားဆုံးတက်မတော်တရုတ်ဖက်ဆက်လုပ်ငန်းကတော့တရုတ်နိုင်ငံပိုင်ဝမ်ဘောင်လီမိတက်နဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်တဲ့မုံရွာကဒေဗလောင်းတောင်ကျင်းနီလုပ်ငန်းဖြစ်ပါတယ်။မြန်မာအစိုးရသတ္တုတွင်ဌာနက58ရာခိုင်နှုန်းဝမ်ဘောင်ကုမ္ပဏီက30ရာခိုင်နှုန်းစစ်တပ်ပိုင် MEHL က19ရာခိုင်နှုန်းအများအစွန်းကိုခွဲဝေကြပါတယ်။ဝမ်ဘောင်ကုမ္ပဏီရဲ့လက်အောက်ခံမြန်မာရန်စီကျင်းနီလီမိတက်ကလည်းစပယ်တောင်နဲ့ကျင်းစင်တောင်ကျင်းနီထုတ်လုပ်ရေးမှာတရုတ်ရန်စီကုမ္ပဏီက58ရာခိုင်နှုန်းစစ်တပ်ပိုင် MEHL က49ရာခိုင်နှုန်းအများအစွန်းကိုခွဲဝေယူဖို့သဘောတူကြပါတယ်စစ်တပ်ဘက်ကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့အခါနိုင်ငံခြားကုမ္ပဏီကအငြင်းအငြိစိုက်ပြီးလုပ်ငန်းတစ်ခုလုံးကိုတာဝန်ယူလုပ်ခိုင်ပါတယ်ဖက်ဆက်လုပ်ငန်းမှာချိန်ဝိုင်းနေရှိသလိုသိတာမြင်လာတာတွေလည်းရှိပါတယ
်ဥပမာတမန်ရီလုပ်ငန်းမှာတောင်ကိုရီးယားကုမ္ပဏီနဲ့စစ်တပ်ပိုင်းMEHL တို့ဖက်ဆက်လုပ်ကံပြီးအကျိုးအမြတ်ကိုစစ်တပ်ပိုင်ကုမ္ပဏီက90ရာခိုင်နှုန်းယူတာကိုရှင်းလင်းတယ်လို့ဆိုပါတယ်။ပြင်သစ်ပိုင်တီလဝါဘီလက်မြေလီမိတက်နဲ့စစ်တပ်ပိုင် MEHL လက်အောက်ခံစင်မင်းဘီလက်မြေရဲ့ဖက်ဆက်လုပ်ငန်းကိုလည်း ပွင့်လင်းတယ်လို့ဆိုပါတယ်အလုံးစိတ်ကန်းအမှတ်နှစ်တိဆောက်ဖို့အတွက်စစ်တပ်ပိုင်ကုမ္ပဏီတွေကိုအိန္ဒိယကုမ္ပဏီတစ်ခုကမြေငှားကပေးရပါတယ်ဒါပေမဲ့ဒီမြေကိုစစ်တပ်ပိုင်ကုမ္ပဏီကဘယ်လိုနည်းနဲ့ပိုင်ဆိုင်ထားတယ်ဆိုတာကိုတော့ကုလသမဂ္ဂမစ်ရှင်ကမပြောနိုင်ပဲဖြစ်နေပါတယ်အမေရိကန်ဥရောပသမဂ္ဂကနေဒါဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေဟာမြန်မာကိုစစ်လက်နက်ပစ္စည်းမရောင်းဖို့စစ်မှုရေးရာမှာအကူအညီမပေးဖို့ဆုံးဖြတ်ထားကြပါတယ
်။တမတော်ကိုလက်နက်ပစ္စည်းရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတဲ့အနေနဲ့12ခုဟာအစိုးရပိုင်တွေဖြစ်ပါတယ်။တရုတ်၊ရုရှား၊အိန္ဒိယ၊မြောက်ကိုရီးယားနဲ့ယူကရိန်းကနိုင်ငံပိုင်ကုမ္ပဏီတွေဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချပါတယ်။ဣသရေလကတော့အရင်ရောင်းခဲ့ပြီးနောက်ပိုင်းမှာမရောင်းတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။တနိုင်းဒေတာလျံသာတာဆစ်စင်ကြီးမှာတပ်မတော်ဟာရဟယင်သုံးပြီးတိုက်ခိုက်တာတွေ့ရပါတယ်။ရုရှားစစ်ပစ္စည်းဟာအလွန်အသုံးဝင်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုယ်တိုင်2019ဧပြီလကမော်စကိုမှာပြောသွားပါတယ်။ပြည်တွင်းမှာစီးပွားရေးအင်အားကြီးမားတဲ့တပ်မတော်ဟာစစ်လက်နက်ပစ္စည်းကိုလိုအပ်သလိုဝယ်ယူနိုင်တဲ့အခြေအနေရှိပါတယ်။စစ်တပ်ပိုင်ကုမ္ပဏီကို NLD အစိုးရဘာမှမလုပ်နိုင်ပါဘူး။
စစ်တပ်ပိုင် MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာတရုတ်အစိုးရ CDB ဘဏ်က2010မှာယူရိုငွေသန်း1100ချေးယူခဲ့ပါတယ်။ရွေချက်ကမြန်မာမှာတမ္မဏိစက်ယုံတည်ဆောက်ဖို့ဖြစ်ပါတယ်။အခုတော့တမ္မဏိစက်ယုံဟာအရှုံးပေါ်နေလို့တရုတ်စီကစစ်တပ်ပိုင်ကုမ္ပဏီချေးထားတဲ့ငွေကို NLD အစိုးရကပြန်ဆက်နေရကြောင်းမန္တလေးတိုင်းခေတ္တဝန်ကြီးချုပ်ဦးစာနီအောင်ပြောတာကိုဖေဖော်ဝါရီလ20ရက်နေ့ထုတ်အေယာဝတီမဂ္ဂဇင်းမှာရေးသားပါတယ်။အရင်ရောအတိုးရောပေါင်းရင်ယူရိုငွေတန်း1600တရုတ် CDB ဘဏ်ကိုဆက်ရမှာဖြစ်ပါတယ်။အခုတော့ NLD အစိုးရဟာဒီနေ့ယူရိုငွေ3သိန်းကျော်ဒါမှမဟုတ်ကျပ်တန်း500နီးပါးတရုတ်ဘဏ်ကိုပေးဆက်နေရပါတယ်။ NLD အစိုးရဖွဲ့စည်းပြီးမကြာမီတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်နေရတာဖြစ်ပါတယ
်။တရုတ်ဘဏ်ကငွေကိုစစ်တပ်ပိုင်ကုမ္ပဏီကချေယူပြီးတမဏိကျုံငန်းစီမံကိန်းအကောင့်ထဲပေါ်ပါတယ်။အရှုံးပေါ်တဲ့အခါမှာအစိုးရလည်းတည်ထိုးထည့်လိုက်တဲ့အတွက်အစိုးရကအကျွေးဆက်နေရကြောင်းတိုင်းလွတ်တော်အမတ်ဒေါ်ငိမ့်ကျက်နွေကထောက်ပြပါတယ်စစ်တပ်ပိုင်ကုမ္ပဏီရဲ့အများအဆုံးကိုစစ်တပ်အတိုင်းဝိုင်းကခံစားရပြီးမဆက်နိုင်တဲ့နိုင်ငံခြားအကျွေးကိုအရသာအစိုးရကပေးဆက်နေရတဲ့သဘောသက်ရောက်နေပါတယ်ရွေးခေါက်တင်မြှောက်ထားတဲ့အရသာအစိုးရရဲ့ဆုံးဖြတ်ချက်ကိုစစ်တပ်ကလိုက်နာမှသာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်လို့ရမှာဖြစ်ပါတယ်လက်တွေ့မှာတက်မတော်ဟာအစိုးရအဖွဲ့တွေမှာတိကျတည်ရှိနေတဲ့အစိုးရတစ်ခုလိုဖြစ်နေပါတယ်။ပြည်တွင်းမှာရောနိုင်ငံခြားနဲ့ဆက်ဆံရာမှာရောစစ်တပ်ကသာလွှမ်းမိုးနိုင်တဲ့အနေအထားမှာဖြစ်ပါတယ်။စစ်တပ်ရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့အရသာအစိုးရမျိုးကတမ်းမတော်ကလူလားမှာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီ COVID-19 ဆက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစုံတရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုဆင်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်နာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြန့်ဖြစ်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးဘော်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ရေဘော်ထူးထူးဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်ဆဖွင့်ခြင်းကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှာနဲ့ဆရာဆရာမတွေအဓိကကြီးကြပ်မှာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှာဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေပြင်ဆင်ကူညီပေးတင်လဲဆရာ
မိဘတွေကလည်းပဲကုကလေးကိုကျောင်းလွတ်ခံပြီးအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံ့တင်လိုက်တာရေသူတို့လိုအပ်မဲ့မတ်စီဖေ့စ်ရှီတွေတက်ဖို့အတွက်တက်တက်လားမတက်တက်လားတက်ဆင်ပေးတာလေ့ကျင့်ပေးတာတွေဒါမျိုးတွေလုပ်လိုက်ဖို့တူတယ်မှကြားလိုက်ဖို့လေလူတွေကျောင်းမှနေရင်ဆိုရင်ဒီစင်တွေတယောက်နဲ့တယောက်မပူးဖို့မစော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုန်တင်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်ပြင်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးတွေပို့ပြီးတော့နားခံမှာပါဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့ နေဖို့ထိုင်ဖို့တွေတင်ကြားပေးလိုက်ဖို့တပိုင်းနောက်တစ်ခုကကျောင်းလုပ်ကန်နေမှာလည်းပဲကိုကလေးရဲ့အကျမကြီးအချင်းတွေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစီးနေသလားဒါမှမဟုတ်ကိုပြင်းနဲ့ပတ်သက်တဲ့လက္ခဏာလေးတွေများတနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီဟာတွေရှိလို့လာမတက်ဖြစ်နိုင်တဲ့အကြောင်းကျောင်းကြတဲ့စနစ်တွေရှိဖို့လို့လို့တကယ်လို့များကျောင်းသားတယောက်ဒီနေ့ပုံမှန်ကိုဗစ်ဖွင့်တဲ့အချိန်မှာပြန်တက်နေရရင်မတက်ရင်ကျောင်းကလည်းပဲဘာကြောက်လဲဆိုတာကိုမိဘစီကိုပြန်စုံစမ်းဖို့လေလို့ဒီလိုမျိုး information တွေကကျောင်းကဆရာဆရာမတွေနဲ့မိဘတွေနဲ့စင်စစ်မပြတ်တည်င်းလေးတွေကိုသိနေမှပဲဒါက manage လုပ်လို့ရမယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်မလို့တကယ်လို့များကိုကလေးကဒီလိုတန်ရရှိဖွယ်ရှိနေတယ်ဘာညာသူဒီကျောင်းကိုလည်းတိုင်ပင်မယ်မိစ္ဆရာကျမရဲ့ဌာနတွေနဲ့လည်းဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ချစ်ချင်းဆောင်ရွက်တဲ့လို့ကျွန်တော်ထင်တယ်အဲ့ဒီမှာတကယ်လို့များအဲ့လိုရှိနေရဲ့ဒါနဲ့ကိုကလေးပညာရေးနောက်ကျမှဆိုလို့စိုးရင်စင်းနေကလေးကိုကျောင်းရောက်ရင်မဖြားဘူးပြောတော့ကျောင်းရောက်ရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်တဲ့ဘာလို့လဲဆိုတော့ covid ဆိုတာကကိုတယောက်တည်းအတွက်မဟုတ်ဘူးကျန်တဲ့ပတ်ဝန်းကျင်မှာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေတစ်စိကျန်တဲ့ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်ကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကထိုက်တွန်းနေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခံအားတစုံတရာတော့ကောင်းနေတဲ့အနေအထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီနေရာမှာဆရာဆရာမတွေဘက်ကရောဆရာဒီယောဂအခန်းရှိနေတဲ့သူအသက်တစုံတရာရှိနိုင်တဲ့အနေအထားရှိတဲ့သူတွေအတွက်ရောဆရာဘယ်လိုချမ်းပေးကြလဲ
ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကအကြောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပတ်ဝန်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရဲ့သူတို့ရဲ့တခြားယောဂတွေရှိနိုင်နိုင်တာရဲ့ဒါမျိုးတွေကြောင့်သူတို့မှာကုသမှုအန်ဒီရေကကလေးတွေတက်ရှိနေတယ်ကလေးတွေကိုဒီအဖျားတိုက်နေစစ်ဆေးတယ်ဒီလိုမျိုးတွေလို့တာအပြည့်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကင်းစင်တွေကိုလိုတာပေါ့နော်ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အောက်ကိုကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာခုနကလေးတွေလိုပဲလိုအပ်လို့ရှိရင် stay home နေတာမျိုးအကြောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်နောက်တစ်ခုကကျတော့ဒီဆရာဆရာမတွေရဲ့ကိုဗစ်ကာကွယ်ရေးအတွက်လို့တာကလေးတွေအတွက်စံပြပဲဆရာဆရာမအမလက်မစည်းရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမမမတ်ကိုတည်တည်ချာချာဖေးစီကိုတည်တည်ချာချာမတက်ရင်ကလေးတွေကလိုက်တက်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလက်မလုပ်တော့ role model ပေါ့ကျိုးစလူကျင်တော့ဆရာဆရာမတွေကချောင်းမှာကလေးတွေအတွက် role model အနေနဲ့ဒါတွေကိုမကြကနဒီလိုက်နာမှုအားလည်းပဲစံပြအနေနဲ့ကလေးတွေကိုပြတ်တတ်တယ်န
ေဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာအကြောင်းပြန်ဖွင့်ပြီဆိုတော့အကြောင်းနဲ့တွေ့ပြီးဖြစ်လာနိုင်တဲ့ဒီကျူရှင်တဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတော့ဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်နိုင်ဝန်ကြီးဌာနကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာကအကြောင်းမှစာစတင်ပြီးဆိုရင်ကလေးတွေရဲ့ပညာရေးတွေဒါလည်းကျွန်တော်ရဲ့ကာချာကြီးလို့ဖြစ်နေတာပေါ့နော်ချောင်းသွားရမယ်ပြီးရင်ကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီးဆိုတော့လည်းပဲမှန်းလို့ရတာတော့ဒီအမွင့်ပြန်တဲ့နိုင်တာလေးလည်းရှိကောင်းရှိနိုင်သေးတာပေါ့နော်ရှိတဲ့အခါမှာလည်းပဲကိုယ့်အိမ်မှာခုံးမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ social distancing နဲ့ပြပြဒီ PPE protective ဒီ mask တွေ face shield တွေနဲ့ပဲတင်သင့်တယ်ဒါပေမဲ့ခုနလိုအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်တယ်ဒီကျွန်တော်ချမှတ်ထားတဲ့လိုက်နာမယ့်စီကံချက်တွေဟာကျောင်းကဲသူပဲကျူရှင်မှာလည်းလိုက်နာဖို့တော့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါရကူမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်။နော်ဒီလိုအခြေအနေမျိုးတွေအဲ့ရပဲသတိပြုပြီးတော့ဥစ်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်။
ဟုတ်ကဲ့ဆရာ။အခုတို့ချမ်းပြန်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကူးစက်မှုပေါ့နော်အတက်နိုင်ဆုံး short ချနိုင်ဖို့အတွက်ကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကကတော့ခုလိုချမ်းပြန်ဖွင့်နေဆိုတာစမ်းသပ်ပြီးတော့ပြန်လုပ်ကြည့်တဲ့အခြေအနေပဲရှိသေးတယ်ပေါ့နော်။ US CDC CDC ရဲ့ကြေညာရတဲ့မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကုသနိုင်ကြီးအနည်းဆုံးသောစာသင်နည်းကတော့ online ပေါ့နော်အင်တာနက်ကိုအသုံးပြုပြီးတော့ကိုယ့်အိမ်မှာကိုယ်နေနဲ့တယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနည်းအကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online နေ wifi နေ internet တွေရဲ့ခက်ခဲတွေရှိတယ်ကျောင်းမြန်ရစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေပြန်နေပြီးတော့ကုန်ကျစရိတ်နဲ့စီစဉ်မှုများနိုင်တယ်ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ media risk ခေါ်တဲ့အခြေအနေမျိုးလေးတွေသူတို့ပြောထားတာရှိတယ်အဲ့ဒါကတော့နေနေနေများလူနေအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်ဒီလိုရှားစနစ်ကြသုံးမယ်လက်ဆေးမယ်စီကန်းတွေကိုတင်းကျပ်မယ်ဒါကဒုတိယနည်းပေါ့လူနေနေနဲ့အခုကျွန်တော်တို့ကြောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ median risk အဆင့်လောက်နဲ့လောလောဆယ်စနေတာပေါ့နော်အ ဒါ full အပြည့်အစုံပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲသတိရှိနေမှဖြစ်မဲ့သဘောရှိပါတယ်။အဲ့တော့အဲ့ဒီစည်းကမ်းလေးကိုလိုက်လာလို့အောင်မြင်မှရှေ့ဆက်တက်လို့ရအောင်ကလောလောဆယ်အခြေအနေမှာတော့အရင်တော့အလိုမျိုးအားလုံးစုပြုံပြန်တဲ့ပုံမှန်အတိုင်းအကြောင်းတွေပြန်ဖွင့်တဲ့အခြေအနေရတော့အရန်ကို risk များတယ်သူတို့ CDC သတ်မှတ်တာတော့ high risk ကိုသတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအကြီးတော့ကျွန်တော်တို့လုပ်လို့မဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်။အဲ့တော့အခုလို median အခြေအနေနဲ့ကျွန်တော်တို့အလေလက်အခြေအနေလေးဆိုတော့မိဘတွေလည်းသဘောပေါက်ရှိချင်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံခဲမှာရွာသူအမျိုးသမီးတဦးကိုတပ်မတော်ကပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးဒေသခံလူထုတထောင်ကျော်ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှမ်းပြည်နယ်စီဆိုင်မြို့နယ်အတွင်းကတပ်မတော်သိမ်းဆည်းထားတဲ့မြေယာရီနဲ့ပတ်သက်ပြီးအစာထိုးမြေပြန်ပေးမယ်ဆိုတာကိုဒေသခံတွေကလက်မခံဘူးဆိုတာနဲ့တနင်္လာရီတိုင်းကကမ်းခြေတွေနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွယ်တကူချမပေးဖို့ဒေသခံတွေကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖပွန်ခရိုင် KNU တပ်ဟန်ကခူတုထကျေးဝါအုပ်စုမှာရွာသူအမျိုးသမီးတူတပ်မတော်ရဲ့ပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီးဝင်းမောင်လကွန်းပြူဂိုင်းကုတ်မဲဝိုင်ကျေးဝါကဒေသခံလူထုတထောင်ကျော်ကခူတုထကျေးဝါမှာအခုလ22ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဆိုပါအမျိုးသမီးကိုပြစ်ဒဏ်ခဲ့တဲ့တပ်မတော်သားနှစ်ဦးကိုထိရောက်စွာအရေးယူပေးဖို့နဲ့ရခင်ပြစ်ဒဏ်ခံရတဲ့ဒေသခံတချို့အပါအဝင်2020မှာ၎င်းဒေသအတွင်းရှိကျေးရွာတွေမှာတပ်မတော်ကလက်နက်ကြီးပစ်ခတ်မှုရှိခဲ့တာနဲ့ပတ်သက်ပြီးဒေသခံတွေကနေဆန္ဒထုတ်ဖော်တာလို့ဆန္ဒထုတ်ဖော်ရမှာပါဝင်သူတဦးဖြစ်တဲ့စောအဲဂေမူကပြောပါတယ်ဇူလိုင်လ16ရက်နေ့ကအဆိုပါအမျိုးသမီးတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်အဖွဲ့အစည်းအသီးသီးကရှုတ်ချကြောင်းထုတ်ပြန်ကြေညာချက်တွေရှိတဲ့အပြင်အဆိုပါကျူးလွန်တဲ့တပ်မတော်သားနှစ်ဦးကိုစစ်စည်းကမ်းအရဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းတပ်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်စီဆိုင်မြို့နယ်တွင်တပ်မတော်ကပိုးကျစ်လက်လူထုပိုင်မြေက2000ခန့်ကိုသိမ်းယူပြီးရှမ်းကျေးလက်လူထုရဲ့ထင်းယူချံမြေဧက200နဲ့အစားထိုးပေးရတာကိုဒေသခံတွေကလက်မခံကြပါဘူး။တောင်သူတွေကနေတောင်ကြီးမြို့ပေါ်တက်ပြီးထိန်တာဟိုတယ်မှာသတင်းစာရှင်းလင်းပွဲတရကိုဇူလိုင်လ20ရက်နေ့ကပြုလုပ်ခဲ့ပါတယ်။စီဆိုင်မြို့နယ်ပိုးတိုင်းသားကျေးရွာ9ရွာကတောင်သူ80ဦးပိုင်မြေက1900ကျော်ကိုချိန်မြန်တိုက်ရင်ခမရ432နဲ့424တို့ကနေ1996ခုနှစ်တုန်းကတည်ယူထားတာဖြစ်ပြီးအခုရှမ်းရွာကုန်းစွကျေးရွာအုပ်စုနဲ့ပန်းစုံရွာနာကနာတောင်ကုန်းမြေမြစ်ထင်းယူမြေက200ခန့်နဲ့အစားထိုးမြေပြန်ပေးဖို့ပြင်ဆင်နေတာကိုပိုးတောင်သူရှမ်းတောင်သူတွေကသဘောမတူကြဘူးလို့ကျေးရွာအုပ်စုရဲ့မူကော်လေးရကပြောပါတယ်
ရခိုင်လက်နက်ကင်အင်းအင်းနဲ့မြမတပ်မတော်အကြားစစ်မဲ့ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာအထက်တန်းကျောင်းတစ်ကျောင်းမှမဖွင့်လင့်နိုင်သေးပါဘူး2020-2021ပညာသင်နှစ်အတွက်အခြေခံပညာအထက်တန်းကျောင်းတွေကိုဇူလိုင်လ21ရက်နေ့ကစပြီးကျန်းမာရေးနဲ့အက္ခစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လင့်ခဲ့ကြတာပါဒါပေမဲ့အထက်တန်းကျောင်းပေါင်း40နီးပါးရှိတဲ့ပလဝမြို့နယ်မှာတော့73ကျောင်းကသာကျောင်းအလက်ခံနိုင်ကြပြီးကိုဗစ် -19 ကာလကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်တွေမပြည့်မီတာကြောင့်ဖွင့်လှစ်နိုင်ခြင်းမရှိတာလို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ချင်းပြည်နယ်တပင်းနယ်လုံးအတိုင်းတာမှာတော့အထက်တန်းကျောင်းပေါင်း200ကျော်ရှိတဲ့အထက်ကနေ23ကျောင်းသာဖွင့်လှစ်နိုင်သေးတယ်လို့သိရပါတယ်
တချင်းပြည်နယ်မှာဝင်ရောက်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီပေါင်း18ပါတီရှိပြီးတိုင်းနာပါတီ10ပါတီရှိနေတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝန်ခွဲပြည်နယ်ရွေးကောက်ပွဲအရာရှိသူညွန်ကြားရေးမှူးဦးထွန်းအောင်ခိုင်ကပြောပါတယ်အခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတော့2015တုန်းကဝင်ရောက်ရှင်ပြန်ခြင်းမရှိခဲ့တဲ့ပါတီတချို့လည်းလာရောက်ရှင်ပြန်ဖို့ရှိပြီးနာဂအမျိုးသားပါတီညီညွတ်ရောဒီမိုကရက်တစ်ပါတီပြည်ထောင်စုအကျိုးဆောင်ပါတီ UPP ဒီမိုကရက်တစ်ပါတီတို့ဝင်ရောက်ရှင်ပြန်ဖို့ရှိနေပါတယ် မြန်မာတနင်္ဂနွေလုံး2020အတွင်းယူကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ပါတီပေါင်း96ပါတီရှိတယ်လို့ပြည်ထောင်စုယူကောက်ပွဲကော်မရှင်ကဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့ပေါ်ကလက်ကောက်စီမြို့ဦးကောင်းကျောင်းနဲ့တိန်ညိုစတဲ့စစ်ပေးဒုက္ခသည်စခန်းတွေမှာယာတီတုတ်ကွေးရောဂါဖြစ်ပွားမှုတွေရှိနေပါတယ်။အခုလိုရောဂါဖြစ်ပွားရတာဟာမိုးယာတီဖြစ်တဲ့အပြင်စခန်းတွေမှာလူတွေပြသိမ့်နေထိုင်နေကြရပြီးချင်းထောင်တွေမလုံလောက်သလိုကျန်းမာရေးဆုံးရှုံးမှုအားနည်းတဲ့အတွက်ဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မြောက်ဦးမြို့ခံကိုလင်းသိန်းကပြောပါတယ်။မြောက်ဦးမြို့နယ်မှာဒုက္ခသည်စခန်းပေါင်း20ကျော်ရှိနေပြီးစခန်းနိုင်လိုလိုမှာယောဂါဖြစ်နေပေမဲ့စည်ရင်းကောက်ယုံမှုမရှိသေးတဲ့အတွက်အရေးအတွက်အတိအကျကိုမပြောနိုင်သေးဘူးလို့သူကပြောပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးမှာဒုက္ခသည်ပေါင်း2,000+ ရှိနေပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနင်္သာရီတိုင်းကကမ်းခြေရီနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွဲတကူချမှတ်ပေးဖို့ဒေသခံတွေကတိုင်းဒေသကြီးအစိုးရကိုတောင်းဆိုလိုက်ပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကတင်ဆက်ထားပါတယ်
သဝေခရိုင်လောင်းလုံကျွန်းဆွယ်မှာခရီးသွားလုပ်ငန်းတွေအထူးလိုအပ်ဆိုပြီးတော့ဒေသခံတွေနဲ့မြေယာရေးစိတ်ဝင်စားသူတွေကိုအတိပေးခြင်းမရှိဘဲမြေကပေါင်းများစွာကိုတနင်္လာတိုင်းဒေသကြီးအစိုးရကနေသဘောထားမှတ်ချက်ပေးတဲ့အပေါ်မှာသဝေတိုင်းဒါပါတီဒုဥစဥမမောင်အေးကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
ဖက်ရှင်ကျွန်းလည်းပတ်သက်ပြီးတော့တန်းဒေသကြီးအစိုးရသဘောထားမှတ်ချက်အောင်းနဲ့အချိန်မှာဝန်ကြီးရာလက်ဆက်ဝန်ကြီးဦးမြင့်ဆန်းပြောတာပြောပြလို့မရတဲ့အထုတွေကိုပဲကိစ္စဖြစ်နေတယ်ဆိုတာကြီးကလည်းဒါအော့ကောင်းနေဗျာဒါပြည်သူတွေတင်တာတဲ့အစိုးရတခုဟာကျွန်တော်ပြည်သူတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ဒီမက်ဆန္ဒနဲ့မှာဒီမက်ပေးတဲ့ပြည်သူတွေလောင်တို့မက်ဆန္ဒနဲ့မြင်နေရနေမက်ပေးတာအဲသူတို့အရေးကိုသူတို့ကိုယ်တိုင်ချောပြလို့မရဘူးအထုတွေပဲဆိုတာဒါဒီနေ့တိုင်တိုက်ဆိုတာလေလေပါလေဒါလေးကိုကျွန်တော်မေကောထုတ်ခြင်းပါလေ
စူလိုင်လ၄ရက်နေ့ကအရဖက်ဖွဲ့စည်း16ဖွဲ့နဲ့တူဒေသခံသံတွေရေလုတ်သားကထုတ်ပြန်တဲ့ထုတ်ပြန်ချက်တက်မှာသဝဲခရိုင်တွင်ဧက140ရှိတဲ့ပဲ့စင်ကျွန်းကို Excellent for June Development Group ကုမ္ပဏီကဦးဆိုင်မျိုးဝင်းမြေနဲ့လုတ်ပိုင်ခွင့်ရှောင်သာမှုအပေါ်မှာတိုင်းဆိုရကသဘောထားမှတ်ချက်ပေးခြင်းပေါ်မှာဒေသခံတွေပဝင်မကြဖြစ်နေတာပါပက်စင်ကျွန်းဟာသဝေဒေတာတွင်ကန်ဒီ၅ဘာလုတ်ကန်နေတဲ့လေစင်းရေသဆောင်ကျော်အတွက်အဓိကအားထားရတဲ့ကျွန်းကျွန်းဖြစ်ပါတယ်။ဒီကျွန်းကိုကုမ္ပဏီလက်ထက်ထိုးအပ်လိုက်ရင်ဒေတာခန့်တွေအသက်မွေးဝန်းကျောင်းလုပ်ငန်းခက်ခဲတွားမယ်လို့ပညစ်ကြီးဘာအုပ်စုဒေတာခန့်ဦးတင်သွေးကဆိုပါတယ်
။ကုမ္ပဏီကနေပြီးတော့ရှောက်ထားတဲ့ကျွန်းတနေရာပါတာပေါ့။အဲကျွန်းက 17.3 ဧကရှိတယ်။အဲကျွန်းကဒီရှမ်းမော်ရွာရောပညစ်ကျွန်းရောပညစ်ကြီးရွာလူတွေရောဒါနေစဉ်ဘဝရဲ့အဲ့တွေ့ကြောဆိုလည်းဟုတ်တယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာဒီဂျွာနီနာချုပ်လူတွေကသွားပြီးတော့မှဒါငားမြတာတို့ပြီးလို့ရှိရင်ခရုကနန်းရှာပွေလာတို့အဲ့ကျောင်းမှာခူအောင်ပြီးတော့မှပင်လယ်ထက်ကိုဆက်ပြီးတော့ဒါပိုက်ပစ်ထွက်ရတာတို့ငားဖန်းထွက်ရတာတို့ဒါတွေကအဓိကနေရာဖြစ်တယ်။ဒါကြောင့်မလို့အဲ့ကျောင်းကခုနကွန်မြူနတီကိုပိတ်လိုက်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဒီရှမ်းမော်ရွာနဲ့ပင်းရွာတော့ဒါအတိဒုက္ခရောက်ကြမှာပဲဖြစ်ပါတယ်။
လောင်းလုံမြို့နယ်တွင်ပက်စင်ကျွန်းကြောက်သွင်းကန်းချီဆက်လန်ကန်းချီနေရှိပညစ်ကျွန်းဖိုးဖိုးကြောက်ကန်းချီဆိုတဲ့လောင်းလုံကျွန်းဆွေရှိကန်းချီနဲ့ကျွန်းတွေကိုခရီးသွားလုပ်ငန်းအတွက်တနင်္လာတိုင်းဒေသကြီးအစိုးရနဲ့ပြည်ထောင်စုအစိုးရထံမှမြေယာလျှောက်ထားမှုဆောင်ရွက်နေတာကိုဒေသခံတွေကလည်းထောက်ပြထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့2020ထွေထွေရွေးကောက်ပွဲမှာမိမိတို့ဒိုင်းသားပါတီတွေကိုမဲပေးဖို့ဒိုင်းသားကိုယ်စားလှယ်များရင်ဒိုင်းသားအရေးတွေမြင့်မားလာမယ်လို့ဒိုင်းသားနိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ်
။ဒါမဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မွန်တိုင်းရင်းသားအလုံးကို့တိုင်းရင်းသားပါတီကိုပဲမဲပေးကြဖို့မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ဟန်သာကမွန်ဘာသာနဲ့ခုလိုပဲပြောပါတယ်
။တကောက်မိုင်းဒီကောက်မိုင်းကပုတ်မွန်ကောင်နော်။ကောက်ကောင်တော့ကောဘယ်ပတ်တစ်ချ
ာမဲပေးရမယ်ဆိုရင်ကို့မွန်ပါတီကိုမဲပေးပါ။တခြားလူမျိုးတခြားပါတီကိုဦးစားမပေးပါနဲ့။သူတို့ပါတီဟာသူတို့လူမျိုးတွေပတ်လှုပ်ဆောင်နေတာဖြစ်ပြီးတော့ကျွန်တော်တို့လူမျိုးတွေမပါပါဘူး။နောက်တစ်ခုပြောချင်တာကတော့မွန်လူမျိုးဖြစ်ပြီးတော့မွန်ပါတီကိုမဝင်ဘူး။တခြားပါတီဝင်ပြီးရွေးကောက်ခံမယ်။ဒါကိုလည်းထောက်ခံဖို့မလိုဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ပါတီရဲ့အထက်မိတ်ကိုပဲနာခံနေရတာဖြစ်ပြီးသူတို့ဆန္ဒတဘောတိုင်းလှုပ်ကန်ဆောင်ရွက်လို့မရပါဘူး။
မြန်မာနိုင်ငံရဲ့အထင်ကရပါတီကြီးတွေရဲ့ထိပ်ပိုင်ဦးဆောင်သူများစုကမြန်မာခေါင်းဆောင်တွေပဲဖြစ်နေပြီးတော့တိုင်းရင်းသားတွေကပြည်နယ်ဆွေတွေမှာပဲတာဝန်ရှိကြတဲ့အတွက်ပြည်ထောင်စုပါတီလို့ကိုကိုကိုလိုဒလိုနာမည်တက်ယူလို့မသိဘူးလို့လဲချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD လက်ချဥက္ကဋ္ဌပူးငိုင်ဆက်ကအခုလိုပြောပါတယ
် USDT မှာဖြစ်တဲ့
စ်စီ NLD မှာဖြစ်စီအဲ့ဒီမှာဥဆောင်တဲ့ဒီပုံကိုယ်တွေဟာပမာတိုင်းတာခေါင်းဆောင်တွေအများစုဖြစ်နေတယ်သူတို့ကဥဆောင်ပြီးတော့သူတို့က policy ကိုဆွဲတယ်တခြားသောပြည်နယ်ဒေသတွေကလူတွေကပြည်နယ်အဆင့်မှာပဲတာဝန်ရှိကြတယ်ပါတီဘဟုမှမရှိကြဘူးအဲ့တော့ဥဆောင်တာကလည်းဗမာတိုင်းတာကောင်းဆောင်ရဲ့ဥဆောင်တယ်မူဝါဒဆွဲတာလည်းသူတို့ကပဲဆွဲတဲ့အခါကျတော့ဒီပါတီဟာပြည်တော်စုပါတီလို့ပြောလို့ကမရဘူ
းလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားတွေကသက်ဆိုင်ရာမိမိတို့တိုင်းရင်းသားပါတီကိုတခဲနဲ့မဲပေးရင်ပြည်နယ်နဲ့ပြည်တော်စုအစ်စ်လွှတ်တော်တွေမှာတိုင်းရင်းသားအမတ်ဦးရေများပြားလာမှာဖြစ်တဲ့အတွက်တိုင်းရင်းသားအရေးကပိုပြီးမြင့်မားလာမှာဖြစ်တယ်လို့လည်းနိုင်ဟန်သားကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
တော့ကတော့ဝရဲနှုတ်မွန်ပွင့်တော့ဟာမကောနာအမတ်မွန်ပလာန်ဒီတော့မွန်နှုတ်ကမွန်ပလာ
ကျွန်တော်တို့မွန်ပြည်နယ်ထဲမှာပေါ့နော်မွန်မတ်တွေများလာရင်မွန်လူမျိုးဝန်ကြီးတွေများလာမယ်ဆိုရင်ဘလို့ပဲပြောပြောမွန်မျိုးသားကြီးကမြန်မာလာမှာဖြစ်တယ်အဲ့ဒါပြင်ပြည်တော်စုအစ်စ်မှာဆိုရင်အမျိုးသားလွှတ်တော်ရောပြည်နယ်လွှတ်တော်မှာပါတိုင်းဒါမတ်တွေများလာမယ်ဆိုရင်တိုင်းဒါရေးကိုအလေးပေးဆွေးနွေးမှုတွေပုံမူများပြားလာမယ်ဆိုရင်တိုင်းနာတွေရဲ့အရေးကလည်းမြင့်မားလာမယ်
တို့ပေမဲ့နိုင်ငံတော်သမ္မတဦးမြင့်ကလူမျိုးရေးဘာသာရေးအကြောင်းပြဆန္ဒမဲပေးရန်မပေးရန်ပြောဆိုခြင်းဟောပြောခြင်းကြေညာချက်ထုတ်ခြင်းအားပေးခြင်းလှုပ်ဆော်ခြင်းချက်ပါဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှုတွေကိုဥပဒေနဲ့အညီကင်တွင်ကြက်မှတ်သွားဖို့ဇူလိုင်လ6ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကမရှင်ဖွင့်တဲ့တိဆောင်ဝဲမှာမှာကြားခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဖားပုံခရိုင်မှာရွာသူအမျိုးသမီးတဦးကိုတပ်မတော်ကပစ်တက်ခဲ့တာနဲ့ပတ်သက်ပြီးတိရက်ခန်လူထုတထောင်ကျော်ကခူတုထကျေးရွာမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းတပ်မတော်ကနေကျေးလက်လူထုပိုင်းမြေအေက2000ခန့်ကိုသိမ်းယူပြီးမြေအေကနေရာနဲ့အစားထိုးပြန်ပေးမယ်ဆိုတာကိုတိရက်ခန်တွေကလက်မခံကြပါဘူး။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ VOE ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာUNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေစိုက် Georgetown တက္ကသိုလ်တို့နဲ့ပူးပေါင်းပြီးနိုင်ငံအသီးသီးကကိုဗစ်ကပ်ရောဂါအပါအဝင်ကျန်းမာရေးပြဿနာတွေကိုစနစ်တကျဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တဲ့ database အချက်အလက်စုဆောင်းထားတဲ့ဌာန COVID Law Lab ကိုစတင်တည်ထောင်လိုက်ပါတယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတူတူကဝယ်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေးယိုရဲ့ပြောကြားချက်ကို WHO အကြီးအကဲကပယ်ချလိုက်ပြီးကိုရိုနာဗိုင်းရပ်စ်ကိုနိုင်ငံရေးနဲ့မရောရှက်ဖို့သတိပေးပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဗြိတိန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေးယိုကဗြိတိရှ်လွှတ်တော်အမတ်တွေနဲ့ပို့ထူးနေကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြောင်း Times of London သတင်းစာမှာဖော်ပြပါတယ်။ Tedros ကိုတရုတ်အစိုးရကဝယ်လိုက်တဲ့ဆိုတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေရရှိထားကြောင်းနဲ့သူ့ကို WHO အကြီးအကဲအဖြစ်2019ခုနှစ်မှာခန့်အပ်လိုက်ခြင်းဟာပြည်ထောင်စုတည်ရဲ့ကြဆုံးငန်းကိုရောက်သွားစေကြောင်းလဲလွတ်တော်အမတ်တင်တဲ့တွေ့ဆုံမှုတွင်ဝန်ကြီးပွန်ပေယိုကပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်အစိုးရဘက်ကလည်းလက်စားချေတဲ့အနေနဲ့အမေရိကန်ကောင်စီဝန်ရုံးတချို့ပိတ်ပစ်ဖို့ညွှန်ကြားချက်ထွက်လာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ပိပိဖို့ဖြစ်နိုင်ခြင်းရှိတဲ့နေရာတွေကတော့ရှန်ယန်ဒါမှမဟုတ်ဝူဟန်မြို့ကကောင်စီဝန်ရုံးနေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်တန်တမာတွေတည်ဆောင်လာတဲ့လေယာဉ်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုပို့ထုနေကထွက်ခွာသွားပြီးဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စီဝန်ရုံးကိုပိပိဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားကတန်တမာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းတရုတ်မှာရှိနေတဲ့အမေရိကန်တန်တမာတွေအပြောင်းလဲလုပ်ဖို့အမေရိကန်ဘက်ကအရှင်းပြင်းဆောင်ရွက်လာတာပါ။အရေးအတွက်အတိအကျမသိရတဲ့အမေရိကန်တန်တပန်တွေကိုတင်ဆောင်ထားတဲ့လေယာဉ်ဟာဗုထုနှစ်နောက်ပိုင်းမှာဝါရှင်တန်ကနေထွက်ခွာသွားကြောင်းဒီကိစ္စနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။တောက်ကြနေမနေ့ခင်အစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့8:00ကနေ9:00ထိလိုင်းနိုမီတာ16 19နဲ့42တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တရရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းနိုင်ကြပါစေကျွန်တော်ကတော့ဆုံးလိုက်ပါခင
်
This program has come to you from the Voice of America, Washington.